Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ VOA American အသံကနေ2025ခုနှစ်ဇန်နဝါရီလ17ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ။လိုင်းဒိုမီတာ1925 30နဲ့အခုစနေနေ့ဖြန်တနင်္ဂနွေမှာလိုင်းလက်မီတာ190ကနေနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုရင် Los Angeles မိဘေးမှာမိဘေးရှောင်းအိမ်တွေကိုဝင်ရောက်ဖျက်ဆီးခိုးယူတာတွေရှိနေတဲ့အတွက်ညမထွက်ရအမိန်ကာဖျူးထုတ်ပြန်ထားရပါတယ်အသစ်တက်လာမဲ့ Trump အစိုးရအနေနဲ့ Indo Pacific ဒေသကမဟာမိတ်တွေနဲ့ဆက်လက်ပြီးတော့ဆက်ဆံရေးခိုင်မာအောင်လှုပ်ဆောင်ဖို့တမရဘိုင်ဒန်အစိုးရကတိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်ကြောက်တော်မှာစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်တဲ့အတွက်10ဦးထက်မနည်းသေဆုံးသွားပါတယ်။အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါ။ကိုစမိုးကျော်ရင်အခုလိုသတင်းတွေပြီးမှာတော့စနေညအပတ်စဉ်ကန္နာထဲမှာဒုက္ခသည်အဖြစ်တတိယနိုင်ငံကိုပြောင်းလာခဲ့သူကရင်ဆိုင်နေရတာကို
ဒီစတဲ့ဖြစ်ဖို့ကတော့ကြာပါပေါ့အားလုံးကအသက်တွေလေပတ်ဝန်းကျင်အသက်ရာသီဥတုအသက်အစားစားအသက်အကုန်လုံးကျွန်တော်တို့ကအစားအနေပြန်လုပ်ရမှာကိုယ်နိုင်ငံမှာနေမစီဝါရေးလုပ်ခဲ့တဲ့ဒီမှာလုံးဝအားရရပြောင်းမြန်တယ
်ဒီအကြောင်းပြောထားတဲ့ဒုသန်စီစဉ်ပြီးရင်တော့နောက်စနေညပတ်စင်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူခွင့်နဲ့ခေတ္တကဘာနောက်အရှနိုင်ငံရေးလေယာစီဝါဥရိယာတိနဲ့သတင်းတွေတက်ကတူတာတွေစက်တိုက်လာဖို့ရှိပါသေးတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်မှုကြောင့်လည်းပဲပြောပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျယ်လိစ်တဝိုက်တော်မီဒဏ်ခံရတဲ့နေရာတွေမှာနေအိမ်တွေထဲဝင်ရောက်ခိုးယူမှုတွေကနေကာကွယ်နိုင်ဖို့ညမထွေရအမိန့်ထုတ်ပြန်ထားရပါတယ်လော့စ်အိန်ဂျယ်လိစ်မြို့တဝိုက်မဖြစ်မနေဘေးလွတ်ရာသွားကြဖို့အမိန့်ထုတ်ထားတဲ့နေရာတွေမှာည6နာရီကနေမနေ့6နာရီအထိညမထွေရအမိန့်ထုတ်ထားတယ်လို့လော့စ်အိန်ဂျယ်လိစ်ရဲချုပ်ဂျင်မက်ဒေါ်နယ်ကပြောပါတယ်
And I'd like to start by announcing that the LAPD will be enforcing a curfew in Los Angeles city areas
where မြို့ area တဝိုက်ဘေးကင်းရာမဖြစ်မနေသွားကြဖို့အမိန့်ကဆက်ရှိနေပါတယ်ညမထွက်ရအမိန့်ည6နာရီကနေမနေ့6နာရီအထိဖြစ်ပါတယ်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ကယ်ဆယ်ရေးသမားတွေကလွှဲရင်အဲ့ဒီနေရာတွေမှာဘယ်သူမှရှိနေဖို့မလိုပါဘူးတကယ်လို့တွေ့ရှိရင်ဖမ်းမှာဖြစ်တယ်လို့ LAPD ရဲချုပ်ဂျင်မက်ဒေါ်နယ်ကတောက်ကြနေညာပိုင်းကပြောဆိုခဲ့တာဖြစ်ပါတယ်မိပေကြောင့်နေအိမ်ကိုစွန့်ခွာပြီးဘေးလျာပြေးရသူတွေထောင်နဲ့တောင်းနဲ့ချီရှိနေချိန်မှာအိမ်တွေထဲကိုဝင်ရောက်ခိုးယူသူ20ထက်မနည်းကိုလည်းအလေမျိုးနဲ့ရဲတပ်ဖွဲ့ကပြေးခဲ့တဲ့ရပ်ပိုင်းတွေကဖမ်းဆီးခဲ့ပါတယ်လုံခြုံရေးအတွဲပြည်တွင်းကာကွယ်ရေးတပ်ဖွဲ့တွေကိုလည်းတောက်ကြနေကချထားပါတယ် Los Angeles ခရိုင်တဝိုက်လောင်ကျွမ်းနေတဲ့တော်မီကြောင့်သေဆုံးသူ11ယောက်ထက်မနည်းရှိနေပြီးနေအိမ်အများအပြားအပါအဝင်အဆောက်အဦ12,000ကျော်မီးလောင်ပျက်စီးခဲ့ပါတယ်မိသားတပ်ဖွဲ့တွေကလေယာဉ်တွေရဟတ်ယာဉ်တွေကိုအသုံးပြုပြီးဝေဟင်ကနေပြီးတော့မီးကိုထိန်းချုပ်နိုင်မှုကြိုးပမ်းနေပါတယ
်အမေရိကန်အစိုးရသက်အနေနဲ့အာရှပစိဖိတ်မှာအခုအတိုင်းဆက်လုပ်သွားဖို့တက်တန်းကုံတော့မယ်အစိုးရကပြောလိုက်ပါတယ်အသစ်တက်လာမဲ့ဒေါ်နယ်ထရမ့်အစိုးရအနေနဲ့အင်ဒိုပစိဖိတ်ဒေသတွေကမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးခိုင်မာအောင်ဆက်လုပ်ဖို့သမ္မတဂျိုးဘိုင်ဒန်အစိုးရကတိုက်တွန်းလိုက်တာပါတရုတ်နဲ့မြောက်ကိုရီးယားချင်းချောက်မှုအင်ဒိုပစိဖိတ်ဒေသလုံခြုံရေးတည်ငြိမ်ရေးသမ္မတဘိုင်ဒန်လက်ထက်မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်ရေးမဟာဗျူဟာကိုသမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့ဆက်ကျင်သုံးတင်တယ်လို့အမျိုးသားလုံခြုံရေးအကြံပေးကပြောလိုက်တာပါလက်ရှိမဟာဗျူဟာတွေဟာအရှဒေသထဲမှာအမေရိကန်ရဲ့အနေအထားကိုခိုင်မာအားကောင်းစေတယ်လို့အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်က VOA ကိုဆက်ပြောခဲ့ပါတယ်ထူးထူးခြားခြားပြောင်းလဲတာတဲ့ဆိုင်လက်ရှိမဟာဗျူဟာတိုင်းဆက်လက်ကျင်သုံးတင်ကြောင်းတောက်ကြနေကသတင်းတောက်တွေနဲ့တိစုံစဉ်ဆူလီဗန်ကပြောခဲ့ပေမဲ့နောက်တလာမယ့်ဆွေရအနေနဲ့ဘလို့လုပ်မယ်ဆိုတာသူမသိသေးဘူးလို့ပြောခဲ့ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မြောက်ပိုင်းမှာကြောက်တော်မြို့ပေါ်ကိုစစ်ကောင်စီကဒီကနေ့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အရသာ၈ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။ရှမ်းရွာအပါအဝင်လူနေရပ်ကွက်တွေနဲ့ဈေးဝယ်သူတွေစီကနေတဲ့မြို့မဈေးရွှေဆိုင်တန်းတွေရှိတဲ့ဘက်ကိုမနက်ပိုင်းမှာဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်28ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ရခိုင်ဘက်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်စစ်တပ်ကလေရင်နဲ့3ချိန်လာပြီးဘုံအလုံး15လုံးလောက်ကျဲချခဲ့တယ်လို့ AARK တပ်တော်ကလည်းပြောပါတယ်ကြောက်တော်မှာဖုန်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာကြောင့်ဘုံကျဲတိုက်ခိုက်မှုနဲ့ထိခိုက်သေဆုံးခံမှု အသေးစိတ်ကိုတော့ VOA နဲ့တရားစုံစမ်းအတည်ပြုနိုင်ခြင်းမရှိသေးပါဘူး January လရှိရဗုဒ္ဓနေ့ကလည်းရခိုင်ပြည်နယ်တောင်ပိုင်းရံပြဲမြို့နယ်တဲကကြောင်းနေမော်တိုင်းနယ်ခြေရွာအဘောစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသာ40ကျော်သေဆုံးခဲ့ပြီး20ထက်မနည်းဒဏ်ရာရရှိခဲ့ပါတယ်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရသာတွေလည်းသေဆုံးခဲ့ပါတယ်ရခိုင်ပြည်နယ်မှာရှိတဲ့မြို့နယ်18မြို့နယ်တဲက14မြို့နယ်ကိုအရခတပ်တော် AA ဘက်ကတိမ့်ပိုက်ထိန်းချုပ်ထားပါတယ်အဲ့ဒီမြို့နယ်တွေအပေါ် January 1ရက်နှစ်ဆန်း1ရက်နေ့ကစပြီးစစ်တပ်ကလေကြောင်းကနေလာရောက်ဗုံးကျဲတိုက်ခိုက်နေတာကြောင့်ရသားပြည်သူတွေထိခိုက်သေဆုံးမှုတွေတိုးလာနေပါတယ
်ဂျပန်နဲ့အင်ဒိုနီးရှားနိုင်ငံတို့ကတော့စီးပွားရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်ဖို့တိုးမြင့်ဖို့ကတိပြုလိုက်ကြပါတယ်မလေးရှားနိုင်ငံကနေအင်ဒိုနီးရှားနိုင်ငံကိုဆက်ခီးထွက်လာတဲ့ဂျပန်ဝန်ကြီးချုပ်ရှီဂီရူအီရှိဘာနဲ့အင်ဒိုနီးရှားသမ္မတပရာဘိုဆူဘီယန်တိုတို့ဘူဂါမြို့ကသမ္မတအင်ဒိုမှာဒီနေ့တွေ့ဆုံဆွေးနွေးခဲ့ကြတာပါဂျပန်တန်မာရေးမှာအာဆီယံဒေသနိုင်ငံတွေနဲ့အထူးသဖြင့်အင်ဒိုနီးရှားနဲ့ပူးပေါင်းဆောင်ရွက်မှုတွန်းမြေဟာထိတ်တန့်ဦးစားပေးဖြစ်တယ်လို့ဝန်ကြီးချုပ်အီရှိဘာကဆွေးနွေးပွဲပြီးပူးတွဲကြေညာချက်မှာပြောခဲ့ပါတယ်။ရေချောင်းလုံခြုံရေးအတွက်နှစ်နိုင်ငံကာကွယ်ရေးပိုင်းတာဝန်ရှိသူတွေဆွေးနွေးမှုတွေစတင်ဖို့လုံခြုံရေးနယ်ပယ်ဆိုင်ရာစစ်လက်နက်ပစ္စည်းတွေကျွမ်းကျင်မှုပိုင်းဆိုင်ရာအပြန်အလှန်တိုင်ပင်ဆွေးနွေးမှုတွေလုပ်ဖို့သဘောတူခဲ့ကြတယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ဂျပန်ဝန်ကြီးချုပ်ရဲ့ခီစီယာနှစ်နိုင်ငံကြားမှာပြည်အမြောက်ဆက်ဆံရေးခိုင်မာမှုနဲ့နောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေဆက်လက်တိုးမြင်ရေးတရိတ်ထိုင်ခိုင်မာမှုကိုပြတာဖြစ်တယ်လို့အင်ဒိုနီးရှားသမ္မတပရာဘိုကလည်းပြောခဲ့ပါတယ်ခင်ဗျာ
တရုတ်နဲ့ UK နိုင်ငံအကြားစီးပွားရေးဗန္ဒာရေးဆိုင်ရာအဆင့်မြင့်ဆွေးနွေးမှုဘေကျင်းမြို့တော်မှာဒီကနေ့လုပ်ခဲ့ပါတယ်17ချိန်မြောက်တရုတ် UK စီးပွားရေးနဲ့ဗန္ဒာရေးဆိုင်ရာဆွေးနွေးပွဲကို UK ဗန္ဒာရေးဝန်ကြီး Richard Reeves နဲ့တရုတ်ဒုတိယဝန်ကြီးချုပ် Hilly Fando ကဖွင့်လှစ်မိန့်ခွန်းပြောကြားခဲ့ပါတယ်ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တာအပအဝင်ကမ္ဘာကြီးမှာပဋိပက္ခတွေပိုများလာနေသလိုပထဝီနိုင်ငံရဲ့တင်းပါမှုတွေရာသီဥတုပေါင်းလဲပြောင်းလဲဖျောက်ပြန်မှုတွေကြောင့်စိန်ခေါ်မှုတွေများနေချိန်မျိုးမှာကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေအကြားမှာလက်တွေ့ကြတဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်ဆုံးဖြစ်တယ်လို့ UK ဗန္ဒာရေးဝန်ကြီး Richard Reeves ကပြောဆိုပါတယ်တရုတ်ဒုတိယဝန်ကြီးချုပ် Hilly Fan ကလည်းနှစ်နိုင်ငံစီးပွားရေးလုပ်ငန်းတွေအတွက်မြတ်တပီးခွဲခြားဆက်ဆံမှုကင်းတဲ့စီးပွားရေးပတ်ဝန်းကျင်အနေအထားမျိုးဖန်တီးနိုင်ရေး UK နဲ့အတူလက်တွဲဆောင်ရွက်သွားဖို့ပြောကြားခဲ့ပါတယ
် VOA American တိုင်းရဲ့ဇန်နဝါရီလ17ရက်စနေနေ့သတင်းတွေကိုကိုစောမှုကျော်နဲ့ပြောပြပေးခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍတွေစက်တိုက်ပါပထမဆုံးဒုအတန်အစီအစဉ်ပါစစ်ဘေးဒုက္ခသည်တွေရဲ့မှုံပြပြမျှော်လင့်ချက်ကိုပြောထားပါတယ်မြန်မာနိုင်ငံကနေဘေးလွတ်အောင်ထွက်ပြေးပြီးထိုင်းနိုင်ငံမှာဒုက္ခသည်အဖြစ်နှစ်ပေါင်းများစွာခုန်လုံနေကြသူတွေရဲ့တတိယနိုင်ငံတွေမှာအခြေချနိုင်ဖို့မျှော်လင့်ချက်နဲ့ရင်ဆိုင်ရတာတွေအကြောင်း Frontier မြန်မာကပြောပြပေးပါအောင်ခင်ဗျာ
အခုရဲ့တို့တန်းသူပေးသေးတယ်ဘာကြည့်လို့လဲဆိုကျမတို့ကလူဟောင်းတွေကြာရှည်ကျမတို့လူမျိုးအမြဲတမ်းနေတဲ့လူတွေအတွက်နည်းနည်းပါးပါးဥစားပေးတယ
်သူတို့ဆိုအဲ့လိုနှစ်အများကြီးနေဆိုလို့ရှင်ဘယ်လောက်ကောင်စိတ်ဆင်းရဲမှုတွေဘယ်လောက်ကြုံတွေ့ရမလဲဆိုတာတကယ်ကိုကျွန်တော်ကိုကြက်ဆာမိပါတယ
်လွန်ခဲ့တဲ့နှစ်40လောက်ကတည်းကမြန်မာနိုင်ငံတွင်းကပရိပခတွေကြောင့်ထွက်ပြေးတိမ်းရှောင်လာရပြီးတတိယနိုင်ငံကိုတွားရောက်ဖို့ထိုင်းနယ်စပ်မှာနှိရှေလမြားခိုလုံနေကြတဲ့ဒုက္ခသည်တွေအများပြားရှိပါတယ်။2021အာနာသိမ့်ပြီးနောက်ပိုင်းမှာအနေရီကြောင့်မြို့ပြတွေကနေထွက်ပြေးတိမ်းရှောင်လာသူတွေပိုများလာချိန်မှာသူတို့တွေရဲ့တတိယနိုင်ငံအိမ်မက်တွေကဘယ်လိုရှိနေပါသလဲ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ် Focus အစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒုအတန်ရဲ့သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားပါမယ်။ဆောင်းပါးတွေလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုကြောင်းလဲအသုံးပြုထားပါရစေ
။ view set ဖြစ်ဖို့ကတော့ရှားပါပေါ့ဗျာ။အားလုံးကအသက်တွေလေဒီမှာစပြီးရောက်ကနေပတ်ဝန်းကျင်အသက်ရာသီဥတုအသက်အစားစားရရအစားစားအသက်အကုန်လုံးကိုကျွန်တော်တို့ကအစားအနေပြန်လုပ်ရမှာလေကိုယ်နိုင်ငံမှာနေခဲ့တယ်မွေးခဲ့တယ်ဒီမှာစီဝါရီလောက်ခဲ့တယ်ဒီမှာလုံးဝအားရရပြောင်းမြန်မှာအခုမပါမှမရှိဘူးသူများလုပ်တယ်သိရမလားလောက်ရမှာဘလို့လုပ်တယ်လောက်ရမှာမသိဘူ
းအသက်40အရွယ်ကိုကျော်နဲ့သူ့ရဲ့မိသားစုဟာနောက်ဆုံးမှာတော့အမေရိကန်နိုင်ငံကိုပြောင်းရွှေ့ခိုလုံအခြေချနိုင်ခဲ့ပါပြီ2021ခုနှစ်ဆီယနာသိမ်းပြီးတဲ့နောက်ပိုင်း သူရောသူ့ရဲ့မျိုးသမီးပါအာနာတိန်ဆန့်ကျင်ရေးဆန္ဒပြပွဲတွေမှာတက်တက်ကြွကြွပါဝင်ခဲ့တာတွေကြောင့်စစ်ကောင်စီရဲ့ရှာဖွေဖမ်းဆီးမှုတွေကိုကြုံခဲ့ရပါတယ်။ဒါပေမဲ့လည်းထိုင်းမြန်မာနယ်စပ်မှာရှိတဲ့မဲဆောက်မြို့ကိုအသက်14နှစ်အရွယ်သားဖြစ်သူနဲ့အတူမိသားစုလိုက်ထွက်ပြေးတိမ်းရှောင်လာနိုင်ခဲ့ပါတယ်။ဒီလိုအခြေအနေမျိုးကလူတော်တော်များများကြုံတွေ့ရတာဖြစ်ပြီးတော့သူတို့လည်းတခြားသူတွေလိုပဲဒုက္ခသည်ဖြစ်တတိယနိုင်ငံမှာခိုလုံခွင့်ရဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကိုရှောက်ထားခဲ့ပါတယ်။ UNHCR ရဲ့စည်ရင်းထဲမှာပါခဲ့ပေမဲ့တခြားယာနဲ့ချီတဲ့သူတွေလိုဟိုတယ်မှာတော့ခိုလုံနေထိုင်ခွင့်မရခဲ့ပါဘူး။ဒါကြောင့်မဲဆောက်မှာအိမ်ငှားပြီးတူတူသိသိနေထိုင်ရင်တစ်ဖက်ကလည်းစားဝတ်နေရေးအတွက်ဝင်ငွေကိုစူးစမ်းရှာဖွေခဲ့ရပါတယ်။နှစ်အနည်းငယ်ကြာအိမ်ငှားနေထိုင်ပြီးမှတော့ UNHCR ကစီစဉ်ပေးတဲ့ဟိုတယ်မှာနေထိုင်ခွင့်ရပါတယ်။ဟိုတယ်မှာနေထိုင်စဉ်အတွင်းမှာတော့ကိုကျော်နဲ့မိသားစုဟာပို့ပြီးတော့အနည်းငယ်လုံခြုံတယ်လို့ခံစားရပေမဲ့လည်းတစ်ဖက်မှာတော့အကန့်အသတ်တွေကပို့ပြီးတော့များခဲ့တယ်လို့ဆိုပါတယ်
။ပထမတော့တလားလောက်ကတော့ all easy ပဲပေါ့နော်။ကြာလာတော့ကြာတော့လေမွန်းကျက်လာတယ်တည့်ရလား။ပြင်မထွက်ဘူးဒီပလေးရကြောက်ရတယ်နောက်ပိုင်းတော့ငါတို့စာတော့လာလေအစင်ပြည်ကြီးတော့မဟုတ်လောက်ဘူးเนาะဒီလိုပဲပေါ့အများနဲ့ဆိုတော့လေ
အသက်22နှစ်အရွယ်ဒေးမြအနေနဲ့ကတော့အချင်းချခံထားရသလိုခံစားချက်ကိုကောင်းကောင်းကြီးသိရှိနားလည်သူဖြစ်ပါတယ်သူဟာထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတစ်ခုမှာမွေးဖွားကြီးပြင်းခဲ့တဲ့သူပါသူရဲ့မိဘတွေကပြိပခါတွေကြောင့်ကရင်နီပြည်နယ်ကနေ1996ခုနှစ်မှာစစ်ဘေးရှောင်ဖို့ထွက်ပြေးလာခဲ့ပါတယ်။ဒီလိုဒုက္ခသည်ဖြစ်နေထိုင်ကြီးပြင်းခဲ့ရတဲ့ဘဝဟာသူမသိတဲ့တခုတည်းသောကဘာကြီးဖြစ်ခဲ့ပါတယ်
။ ਉਹ ဘစခါကမှာကထေချနေတာကလိုရူကထေချလာကလိုဟဲမှာထိုင်အနာပိုင်
စခန်းကနေအပြင်ကိုမထွက်ရအောင်။ခိုးထွက်ရင်လည်းထိုင်ရရဖမ်းမှာ။ဗမာစစ်တပ်ကဘယ်အချိန်စစ်လာလို့မလဲ။ထိုင်ရနာပိုင်နေရပေးချိန်မောင်းထုတ်မလဲနဲ့စိတ်ကမလုံဘူး။ဘာလို့လဲဆိုတော့ကျမတို့ဒုက္ခတွေအဖြစ်အာရီသတ်မှတ်ခံထားရတာဖြစ်တယ်။ကိုယ့်ရဲ့အနာဂတ်အိမ်မက်ဆိုတာဘာလဲမသိပဲမသိချတဲ့ဘဝမျိုးပါပဲ
။ထိုင်းနိုင်ငံအနေနဲ့1980ပြည့်လွန်နှစ်တွေကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြိပခါတွေနဲ့နှင်ပတ်နှိပ်စက်မှုတွေကိုရှောင်တိမ့်ဖို့ထွက်ပြေးလာခဲ့တဲ့ဒုက္ခတွေကိုနေထိုင်ခွင့်ပြုထားပါတယ်။လက်ရှိမှာတော့နေဆက်ဒေတာတစ်လျှောက်ဒုက္ခသည်စခန်း6ခုရှိပါတယ်။ဒါပေမဲ့လည်းခိုးလုံနေထိုင်သူတွေအနေနဲ့စခန်းကနေထွက်ခွာခွင့်မရှိသလိုထိုင်းနိုင်ငံမှာလည်းအလုံးလုံးခွင့်မရှိကြပါဘူး။ခိုးလုံနေထိုင်သူတယောက်ချင်းစီအတွက်စခန်းတွင်းမှာစံကန်းလို့ခေါ်တဲ့ရိတ်ခါထုတ်တဲ့ကတ်တွေကိုထုတ်ဝေပေးထားပါတယ်။လူတအူးကိုထိုင်းဘတ်ငွေ290ရကြပါတယ်။ဒါဟာမြန်မာငွေနဲ့ဆိုရင် 35,000 ကျော်လောက်နဲ့သာညီမျှတဲ့တန်ဖိုးဖြစ်ပါတယ်။မော်ပရီကတော့ကရင်နီပြည်နယ်ဒီမော့ဆိုမြို့နယ်ကနေမဲအောင်ဆောင်နားမှာရှိတဲ့အမှတ်1ဒုက္ခသည်စခန်းကိုရောက်ရှိနေတာ10နှစ်ရှိပါပြီ။အဲဒီစခန်းထဲမှာပဲသူ့ရဲ့အမျိုးသားဖြစ်သူနဲ့တွေ့ပြီးအိမ်တော်ကြကသမီးလေး2ယောက်မွေးဖွားထားပါတယ်။စခန်းမှာနေစရာရှိပေမဲ့သူတို့ရဲ့ဘဝကနှစ်တွေကြာတဲ့တိုင်အောင်တိုးတက်မှုမရှိနေဘူးလို့ဆိုပါတယ်
။အရာအရာကြီးပဲဆိုဖြစ်တယ်လို့နေဖြစ်တယ်လို့စားအဲ့လိုမျိုးအများလိုက်နေလာတော့ကွာစိတ်မပျော်တော့လေအပြေတတ်ပြနိုင်ငံသွားပြီးကိုကောက်တဲ့အလုပ်ရိရှာလုပ်နိုင်မှတာသမီးကွာကောက်မှုပြည့်စုံပြေးနိုင်မယ်အဲ့လိုမျိုးတွင်းနေကွာစိတ်ဒုက္ခမျိုးမျိုးရောက်နေတာပေါ့
ဒီလိုဒုက္ခတွေရဲ့အခက်အခဲတွေကိုဖြေရှင်းဖို့အတွက် UNHCR မှာရေရှည်ဖြေရှင်းနည်း3ချက်ရှိပါတယ်ပထမတစ်ချက်ကတော့မိမိဆန္ဒလျောက်နေရပြန်ရေးဖြစ်ပါတယ်ဒါကလည်းအာနာသိမ့်ပြီးကလေးကစိတ်ချလုံခြုံရတဲ့ရွေးချယ်မှုတစ်ခုတော့ဟုတ်မနေပါဘူး။ဒုတိယတစ်ချက်ကတော့လက်တလုံးမှမဖြစ်နိုင်သေးတဲ့လက်ရှိနေထိုင်နေတဲ့နေရာမှာအခြေချနေထိုင်ရေးဖြစ်ပြီးနောက်ဆုံးတစ်ချက်ကတော့တတိယနိုင်ငံမှာအခြေချနေထိုင်ခြင်းဖြစ်ပါတယ်။အဲဒီနောက်ဆုံးတစ်ချက်ကမော်ဖရီလိုလိုသူတွေအတွက်မျှော်လင့်တကြီးစောင့်စားနေတဲ့အရာလည်းဖြစ်ပါတယ်။မော်ဖရီအတွက်နောက်ထပ်ပြဿနာတစ်ခုကတော့UN ကဒုက္ခသည်ဖြစ်တရားဝင်အတိအမှတ်ပြုထုတ်ပေးထားတဲ့ UN ကတ်မရှိနေတာပါ။စခန်းတွင်းမှာမွေးဖွားကြီးပြင်းနေထိုင်လာသူဖြစ်တဲ့သူ့ရဲ့အမျိုးသားမှာတော့ကတ်ရှိပါတယ်။ သူ့ရဲ့ကလေးတွေကလည်းစခန်းတွင်းမှာပဲမွေးဖွားခဲ့တဲ့အတွက်သမီးတွေမှာလည်းကပ်ပြားကိုစီရှိပါတယ်။အကယ်၍သူ့ရဲ့အမျိုးသားနဲ့ကလေးတွေသာပြောင်းရွှေ့ခိုလုံဖို့အခွင့်အရေးရခဲ့မယ်ဆိုရင်သူ့မှာယူရန်ကတ်မရှိတာကြောင့်မိသားစုနဲ့အတူလိုက်ပါပြောင်းရွှေ့ခွင့်ရှိမှာမဟုတ်ပါဘူး။2005ခုနှစ်ကနေ2015ခုနှစ်ဆယ်စုနှစ်အတွင်းမှာဒုက္ခသည်စခန်းတွေကနေတဆင့်တခြားနိုင်ငံကိုရွှေ့ပြောင်းခြေချနေထိုင်ခဲ့သူအားလုံးပေါင်းအယောက်3000ကျော်ခန့်ရှိနေပါပြီ။တချို့သောဒုက္ခသည်တွေအနေနဲ့လွန်ခဲ့တဲ့နှစ်တွေအတွင်းမှာမြန်မာနိုင်ငံကိုပြန်သွားတာတွေရှိခဲ့ပေမဲ့လည်းခံမှန်းချေလူယောက်3000ခန့်ဆက်လက်ရှိနေဆဲဖြစ်ပါတယ်။ American ပြည်တော်စုမှာပြန်လည်ခြေချနေထိုင်မှုအစီအစဉ်တစ်ကိုပြီးခဲ့တဲ့2023ခုနှစ်မေလမှာကျင်းပခဲ့ပြီးမှတော့လူများအတွက်မျှော်လင့်ချက်ရောင်ချီတန်းစီခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအစီအစဉ်ဟာမလေးရှား၊အင်ဒိုနီးရှားနဲ့ကမ္ဘောဒီးယားကဒုက္ခသည်တွေအတွက်သာဖြစ်တယ်လို့ကရင်ဒုက္ခသည်များကော်မတီ KRC အတွင်းရေးမှူးစောပွဲစီကပြောပါတယ်
။ထိုင်းနိုင်ငံကမှဆိုပြီးလူဦးရေက2300လောက်ပဲဟုတ်လားရတော့မယ်ပေါ့နော်2024ခုနှစ်အတွင်းမှာ။ဘာဖြစ်လို့နောက်နေရတယ်လဲဆိုတော့သူတို့မှဘတ်ဂျက်အလုံးလောက်ဒီကိစ္စမှာမရှိဘူးဆိုတဲ့အခါကျတော့နောက်နေတယ်အခု2024မှာဆိုလို့ရှိရင်သွားတဲ့လူဦးရေကကျွန်တော်တို့လွန်ခဲ့တဲ့နောက်ဆုံးအပတ်မှာဆိုလို့ရှိရင်ဒီထမင်းမှာဆိုလို့ရှိရင်83ယောက်လောက်ပဲသွားသေးတယ်ဒီဇင်ဘာလမှာသွားရမယ်လူဦးရေအနေထားကလူ400 500ဟာလား900ကျော်လင်းနည်းနည်းလေးပဲ
ဒီလိုအခြေအနေမျိုးမှာရေရှည်ဆောင်စားနေရတဲ့စကန်းတွေကဒုက္ခသည်တွေကအာဏာပြန်သိမ်းပြီးတဲ့နောက်ပိုင်းမြို့ပြတွေကနေကိုလွန်ခွင့်တောင်းခံသူတချို့ဘလိုပုံစံမျိုးနဲ့မြ мян ဆက်ဆန်းပြောင်းရွှေ့ခြေချခွင့်ရသွားသလဲဆိုတာကိုစဉ်းစားနေမိကြတယ်ဆိုတာအစမ်းတော့မဟုတ်ပါဘူးမော်ဖရီကတော့ဒါကိုမတရားဘူးလို့ခံစားနေရပါတယ
်ပြောရရင်အခွင့်ရေးတို့တန်းသူပေးသိတယ်ဘာဖြစ်လို့လဲဆိုကျမတို့ကလူဟောင်းတွေပြောရမှာမို့နော်ကြာရှည်ကျမတို့လူမျိုးအများကနေတဲ့လူတွေအတွက်နည်းနည်းပါပါဥစားပေးသိတယ်ပေါ့ဒုက္ခတဲ့ချဲ့အတူတူတယ်ခွေးရမရခဲ့ဘူးကျမတို့နောက်ကျတဲ့လူကအမြဲတမ်းနောက်မှကျန်ရခဲ့တော့စီးပြေဒုက္ခတဲ့သူတို့ကဥစားပေးမယ်ဘာညာအလိုမျိုးစိတ်နဲ့ဟိုအခုရောက်နေတဲ့လူတို့အရေးဆုံးကူညီပေးတော့
မဲဆောက်ကိုထွက်ပြေးတင်းချောင်လာခဲ့ပြီးနှစ်နှင်းငယ်ကြာမှပြောင်းရွှေ့ခြေချခွင့်ရခဲ့တဲ့ကိုကျော်ကလည်းတခြားရေရှည်ဒုက္ခတဲ့တွေအတွက်မျှတတဲ့အခြေအနေမျိုးကိုလိုလားတယ်လို့ပြောပါတယ်
ကန်နေတယ်မှာနေတဲ့ယူအန်စီရာစင်နေတဲ့ကန်နေတယ်မှာနေတဲ့သူတွေအတွက်လည်းရောက်စေချင်တာပေါ့နော်။မြန်မြန်ရောက်စေချင်တယ်။ဒါပေမဲ့အဲကန်နေတယ်မှာလည်းတချို့ဆိုလျှက်စိတ်မီးမရတာမျိုးတို့ရေတွေပါတယ်ချိုးရတာလည်းအဆင်မပြေအများကြီးပေါ့နိကိုကြားခဲ့တာတော့အဲ့လိုလူမျိုးတွေလည်းဒီနှစ်ရှည်လာများနေပြီးတော့တကယ်ကိုရောက်တဲ့ရောက်ထိုက်တဲ့ဒဲမှာသူတို့တွေကလည်းပါပါတယ်။သူတို့ကလည်းကိုချင်းစားတယ်။သူတို့ဆိုအဲ့လိုနှစ်အများကြီးတွေဆိုလို့ရှင်ဘလောက်ကောင်စိတ်ဆင်းရဲမှုတွေဘလောက်ကြုံတွေ့ရမလဲဆိုတော့တကယ်ကိုကျွန်တော်ကိုချင်းစားမိပါတယ်
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတို့ရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုံနေမဲ့တို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင
်။စစ်ဘေးဒုက္ခသည်တွေရဲ့မှုန်ပြပြမျှော်လင့်ချက်ကိုဥတ္တမ Frontier မြန်မာဖွဲ့ပြပြခဲ့တာပါ။အခုတော့ Democracy လူ့ခွင့်နဲ့ခေပြန်ကဘာပါတောင်အာဖရိကရဲ့ Emblem ကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်။တောင်အာဖရိကနိုင်ငံရဲ့လက်နက်ကိုင်တော်လှန်ရေးမှာ Emblem လို့သိကြတဲ့ Mandela စီမံကိန်းဟာအဓိကကျခဲ့ပါတယ်။မြေပေါ်နိုင်ငံကြီးဆောင်ရွက်ရမှာနိုင်ငံရေးပါတီလူတန်းစားအဖွဲ့အစည်းတွေနဲ့ပြည်သူတွေကြားမှာဘလို့စီစဉ်ဆောင်ရွက်ခဲ့ကြပါလဲ။တောင်အာဖရိကမှာပါဂူဘွဲရခဲ့တဲ့ဒေါက်တာမြို့နိုင်ကိုဥတ္တမောင်သံမေးမြန်းထားပါတယ်ခင်ဗျာ။
တော်အာဖရိကနိုင်ငံကအသားအရောင်ခွဲခြားမှုစန့်ကျင်ရေးကိုလှုပ်ရှားခဲ့တဲ့အခါမှာအရေးကြီးတဲ့အစီအစဉ်တစ်ခုကတော့ Emblem လို့ခေါ်တဲ့ Mandela Plan ပါပဲ။ဒီကနေ့အဲ့ဒီ Mandela စင်ကိုဆွေးနွေးပေးမဲ့သူကတော့ဒေါက်တာမြို့နိုင်ဖြစ်ပါတယ်။ကိုမြို့နိုင်ဟာတောင်အာဖရိကကနေပါတီဘူဘွဲ့ကိုရခဲ့တဲ့သူတစ်ယောက်ပါ။ဆိုတော့မင်္ဂလာပါကိုမြို့နိုင်
။ဟုတ်ကဲ့ဆရာဟုတ်ကဲ့မင်္ဂလာပါဆရာ
။ပထမအဦးဆုံးအဲ့ဒီ Mandela အစီအစဉ်ဆိုတာဘာလဲဆိုတာလေးနဲ့စလိုက်ကြအောင်ဗျာ။
သူတို့ခေါ်တော့ M plan ခေါ်တော့ဗျာဆရာ ANC ကတော့ဒါ Mandela plan လို့သူတို့ကတော့သတ်မှတ်တယ်။1952မှာစပြီးတော့ဆွဲတယ်။ဒါပေမဲ့ Mandela စမဆွဲခင်တည်းကဒါလုပ်ဖို့လူတွေဆိုတဲ့ဟိုခေါင်းဆောင်တွေကတိနေကြပြီ။အဲ1952ဒ ီစင်မှာကြတော့မှာ ANC ကနေပြီးတော့မန်ဒဲလာကိုဒါဆွဲပါဆိုသူတာဝန်ပေးလိုက်တာသူကဆဆွဲတာပဲဆရာကြီး3-4လကြာတယ်ပြောပါဟု
တ်တယ်အဆက်တစ်ဆက်မှာအချိန်နေတရက်မှာလက်နက်ကင်ဒေါ်လာရေးလှုပ်တင်လားမလှုပ်တင်လားဆိုတော့ရင်းခုဆွေးလေးချက်ပေါ့နော်ဆိုတော့လက်နက်ကင်ဒေါ်လာရေးလှုပ်မယ်ဆိုတော့ဘက်ကို ANC ကတိတ်ညွတ်ခဲ့တယ်အဲ့ဒီလိုများဖြစ်လို့ရှိရင်အစိုးရကပါတီတွေကိုဖျက်သိမ်းလိုက်ပါပဲအဲ့ဒီအခါမှာဘာလှုပ်မလဲဆိုတော့ဆိုတော့အစီအစဉ်တစ်ခုပေါ့နော်ကျွန်တော်ထင်တယ် amplan မှာအခြေခံမှုရှိတယ်အဲ့ဒီအကြောင်းလေးလည်းပြောပြအောင
်ဟုတ်ကဲ့ဟုတ်ကဲ့ဆရာရှိတယ်ဆရာသူဒီအခြေခံမှု၄ချက်ကမှချထားတယ်ဟိုကခေါ်တာပေါ့အဲ့ဒီ၄ချက်ကိုချပြီးတော့မှဒီ plan ကိုဆွဲထားတာနောက်တစ်ခါဘာလဲဆိုတော့ခုနပြောသလိုပဲဒီ national level လောက်လို့မရောက်ခင်ကဒီ ANC ရဲ့လှုပ်ရှားမှုကမထီရောက်ဘူးဒီ party ဖွဲ့စည်းပုံကလည်းဟိုကတိတ်မကျစ်လက်ဘူးမခိုင်ခန့်ဘူးအဲ့တော့ national level လောက်မဟုတ်ငါတို့တေချာစနစ်ကြလုံးမဖြစ်မယ်ဆိုဒီ mechanism ကိုစပြီးတော့သူတို့အားကောင်းအောင်လုပ်တာအဲနံပါတ်1ပါဆရာနံပါတ်2ကျတော့သူကတနိုင်ငံလုံးမှာရှိတော့ဒီဆုံးဖြတ်ချက်တွေဟာသူတို့ခေါင်းဆောင်မှန်လို့တဲ့ဆုံးဖြတ်ချက်တွေဟာဟိုအောက်ခြေကိုရောက်အောင်ဘလို့နီးနေရောက်အောင်လုပ်ဒါမြန်လဲမြန်ရမယ်အန်ရလဲခင်းရမယ်ပေါ့သူနောက်ပြီးတော့အောက်ခြေကလူတွေရဲ့ဆန္ဒကိုလည်းအပေါ်ကလူတွေသိရအဲ့အဲ့လိုဒီ channel ပေါ့ဆရာ communication channel ကြီးကိုတို့ဘယ်လိုကောင်းအောင်လုပ်မလဲ networking ကြီးကိုသူလုပ်မလဲအဲ့ဒီကနံပါတ်1ပါဆရာဒီနံပါတ်3ကျတော့သူရဲ့ဒီဖွဲ့စည်းပုံတွေကိုပါတီဖွဲ့စည်းပုံတွေကိုဒီအနှံ့အပြားမှာသူတို့ဖွဲ့မယ်ဆိုပြီးတော့ဘယ်လိုလုပ်လဲဆိုတော့ဒီလူခန္ဓာကိုယ်ကရှိတဲ့ cell တွေပုံစံမျိုးဒီ cell အဖွဲ့လေးတွေကိုဒီ land တွေမှာဖွဲ့မယ်ဒီ land ဒီ cell တွေကိုပေါင်းပြီးတော့ zone တွေဖွဲ့ပြီးတော့ရက်ကွက်ဖွဲ့အဲ့လိုပြီးတော့ branch အရင်တော့သူကဒီ ANC မှာ branch ဆိုတာရှိနေတာပဲ branch ဆိုတာဒီတီနယ်တွေပေါ့တီနယ်တို့တိုင်းတို့အဖွဲ့တွေပြီးရင်မြို့နယ်အဖွဲ့တွေရှိတယ်ဒါပေမဲ့ရက်ကွက်ဖွဲ့တွေသူအားနည်းတယ်ပြောတယ်ဒီ grassroots နဲ့မထိသူအဲ့ဒီအရောသူကအားကောင်းအောင်လုပ်ချင်တယ်အဲ့လိုအဖွဲ့တွေဖွဲ့မယ်နောက်တစ်ခုကကျတော့သူကဘယ်လိုလုပ်ချင်လဲဆိုတော့ဒီပြည်သူတွေဆိုတာဒီ African လူမျိုးတွေအမဲတွေကဒီပါတီနဲ့သွေးစည်းလောင်ပို့ပြီးတော့သွေးစည်းလောင်တယ်သူလုပ်မယ်ဆိုပြီးတော့သူအဲ့ဒီဒီမူလေးချက်နဲ့စပြီးလုပ်တယ်ပေါ့ဆရာရယ်ဒီမူလေးချက်နဲ့စလုပ်တော့ဒီမှာဒါကိုဘယ်လိုလုပ်ကြမလဲဆိုတဲ့ accounting ပေါ်တာတွေလည်းရှိပါတယ်ဆရာ
ကျွန်တော်အများပြတော့မဟုတ်ပါဘူးเนาะအ ਨੇ ချင်းဖတ်ဖူးခဲ့တဲ့အထက်မှာအဲ့ဒီလိုပြင်ဆင်ကြတဲ့အထက်မှာမိမိရဲ့ပါတီဝင်တွေကိုခွဲဖြတ်လိုက်တယ်ကြံထဲမှာပဲဥပဒေပြင်မှာယက်တီမဲ့ပါတီကဘယ်လိုပါတီနဲ့မဟာမိတ်ပြုမဲ့ဒါမှမဟုတ်ပါတီတရားထူထောင်မဲ့เนาะပြီးလို့ရှိရင်လည်းအလုံးသမားသမဂ္ဂတွေလဲသမားသမဂ္ဂတွေအကြောင်းသားသမဂ္ဂတွေလို့သမဂ္ဂတွေမှာเนาะမိမိပါတီဝင်တွေကပါတီနေပေါ်မှာခြံထားခဲ့ဖို့အတွက်သူတို့ခွဲဖြတ်လိုက်တာတွေလောက်ကြတယ်ဒီလိုကြားမှုပါတယ်ဆိုတော့ဒီလိုလုံးပုံကိုင်ပေါ်အသေးစိတ်လေးတွေလည်းအဲဘုရားနိုင်နည်းနည်းလေး
โอเคอีกครับครับผมชินจ๋าครับโอเคโอเคเสียคุณน่ะပြောတယ်ဒီမူကြီး၄ချက်ပေါ့ဒီဒီအခြေခံမူကြီး၄ချက်ကိုအကောင့်ထဲဖော်ဖို့ဆိုပြီးတော့သူတို့ promote ဆက်လုပ်တာကခုနကပြောတယ်အဖွဲ့လေးတွေကိုတိကျတန်ဖွဲ့သူကအဲ့တော့လမ်းလေးမှာစပြီးတော့သူကဆဲအဖွဲ့လေးစဖွဲ့လေးဆရာတလမ်းကိုဆဲတခုသူကအိမ်သူတို့စီကလမ်းတွေကတော့ကျင်းနေဆရာသူကဆဲအိမ်တော့ပဲရှိတော့ဆဲအိမ်ရှိရင်ဆဲတခုဆဲအိမ်ထပ်ပူသွားရင်ကြတော့သူကနောက်တစ်ဆဲပူသွားတော့ဆရာနောက်အဲ့ဒီမှာသူကဆဲစတီဝတ်ဆိုတာရှိတယ်စတီဝတ်ဆိုတာဦးစီးပေါ်ဆရာဒီလူကြီးဦးဆောင်သူတယောက်ခန့်နေမှာအဲ့ဒီဆဲစတီဝတ်ဆိုတာအဲ့ဆဲစတီဝတ်ခန့်တဲ့လူကသူကတော့အဓိကပဲဒီနယ်ဆယ်မန်နဲလာရေးတဲ့ plan ထဲမှာဆိုရင်ဒီလူတွေကတကယ်သူတို့ခေါ်တော့ lynch pin ခေါ်တော့ဆရာတကယ်အခရာပဲအဲ့ဦးစီးတွေကသူကလူတွေနဲ့တွေ့တယ်ပြီးရင်လူတွေကသူကလစ်လာတယ်လစ်လာတော့သူ့အဖွဲ့သူ့လမ်းနဲ့ပတ်သက်တာကိုသူကသိအောင်လုပ်အောင်ဒါသူတောင်းမယ်နောက်တစ်ခုကျတော့သူကသင်တန်းပေးရတယ်စီသူကအပတ်စဉ်သင်တန်းပေးတယ
်ဟုတ်ဘလို့သင်တန်းပေးတယ်လေဗ
ျဟိုနိုင်ငံရေးသင်တန်းတွေပေါ့ဆရာဒီအခြေခံပထမတော့အခြေခံသင်တန်းဒီနိုင်ငံရေးသင်တန်းတွေကိုသူတို့ပါတီဝင်တွေလည်းပေးတယ်လူငယ်တွေလည်းပေးတယ်ဒါအိမ်မှာပဲပေးတာခုနကပြောတဲ့ဆဲအိမ်လေးတွေမှာပေးတာနောက်ပြီးတော့ကျွန်တော်ပြောဖို့ခုနကကြံသွားတာဆဲတွေကိုသူကထပ်ပြီးတော့ပေါင်းပြီးတော့ဟိုဆဲ80ဆိုရင်သူက1 zone ဆိုတော့ zone တစ်ခုတစ်ခုထပ်ဖွဲ့တယ်ဆရာအဲ့ဒီ zone မှာခေါင်းဆောင်တယောက်ထပ်ရှိတယ်အဲ့ဒီစုံပြီးတော့မှအဲ့ဒီစုံလေးကိုချဲ့ပြီးတော့သူတို့ပြောတော့လေးစုံလောက်ဆိုရင်အဲ့ဒါ watch တော့ဆီက watch ဆိုတာရက်ကွက်ပေါ့ရက်ကွက်အဖွဲတစ်ဖွဲဖြစ်တယ်အဖွဲပြီးတော့မှနောက်အဲ့အဖွဲတို့ test ချိတ်ပြီးတော့မှတောင်းဖြစ်ပြီးဖြစ်သွားတောင်းဖြစ်မြို့နယ်လေးဖြစ်မြို့နယ်အဖွဲလေးတွေဖြစ်သွားမြို့နယ်ပြီးတော့မှသူကခုနကပြောတဲ့ဟိုတိုင်းတိနယ်တိုင်းအဖွဲအဲ့အဖွဲကိုသူကချိတ်ဆက်တယ်အဲ့တော့တတိယစီးစင်းကအဲ့လိုသွားရဲဆီကခုနကပြောဆိုတော့တင်နှတ်ထပ်ပြီးလဲဆီကတင်နှတ်ထပ်ပြီးတော့တင်နေမှာဘာတွေတင်နေဆိုတော့တင်နေနေအတူတူပဲဆရာတနိုင်ငံနဲ့တနိုင်ငံပေးတာတွေကဒီပုံစံနဲ့ပဲတဲ့အဲ့ဒီကြောက်ဘယ်သူကလာလဲဆိုတော့ခုနကပြောတဲ့ inen တိုင်းကလာတာပေါ့ inen နဲ့တိုင်းဒီ province တွေကလာတယ်ပြောတယ်နန်ဆယ်မန်နဲလာလို့ကိုယ်တိုင်တော်တော်တင်ပေးတယ်အ အညနေမှတင်တာညနေပိုင်းမှာလှုပ်ဝက်ပဲတင်တယ်အိမ်ဒီမှာလောကကြီးကြောင့်ကဘာကြီးကြောင့်ဒီတမိုင်းတောင်းတွေပေါ့ဆရာစနစ်တွေသူတို့တင်ပေးတယ်ပြီးတော့အာဖရိကန်လူမျိုးတွေကိုဒီလူကြီးတွေကဘယ်လိုအုပ်ချုပ်နေလဲဆိုတာသူတင်ပေးတယ်ပြီးတော့ငါတို့ဘာလို့တွန်းလှန်ဖို့လိုလဲငါတို့ရဲ့အခွင့်အရေးတွေရအောင်ဘယ်လိုတိုက်ရမလဲဒါတွေကိုသူတို့တင်ပေးတယ်ဆရာ
စောစောကွန်မြူနိုင်ပြောတဲ့အချက်ဆိုလို့ရှိရင်เนาะကျွန်တော်တို့
ဟုတ်ကဲ့
ဒီ cell ကောင်းဆောင်နေရာတယောက်နဲ့တယောက်တိကျမှလည်းတိမယ်တယောက်ခွန်းနဲ့တယောက်ခွန်းတိကျမှတိမယ်မိမိ cell ထဲမှာဘယ်သူပါတယ်ဆိုတာလည်းအချင်းတိကျမှတိမယ်များသောအားဖြင့်တော့အများလိုက်သွားတာတဲ့ down light ဆက်ဆံရင်းနဲ့သွားတဲ့အတွက်ကြောင့်အကြဆုံးကြီးလည်းပုံပြီး net တက်တယ်လို့ကျွန်တော်တို့ဖဖူးပါတယ
်ဟုတ်ကဲ့ဆရာ
ဒီ employee ရဲ့အားနဲ့ချက်အားကောင်းချက်ပေါ့
ဟုတ်ကဲ့
ဒါလေးလည်းကိုမျိုးနိုင်တယ်ပြော
အဲ့တော့ဒီ implant ဆွဲတော့ဆရာဒီ implant ရဲ့အဓိကဥတီချက်ကငါတို့ဒီ ANC ကိုဒီမတရားသိမ်းကျင်ညာလိုက်ရင်ငါတို့မရောက်ရောက်သွားမယ်ဒါပေမဲ့အဲ့ဒီမှာမရောက်သေးဘူးဆရာ50နှစ်တုန်းကသူကတရားဝင်လှုပ်ရှားလို့ရတယ်အဲ့ဒီတော့အဲ့ဒီတော့လူတွေကစိတ်မဝင်စားဘူးသူတို့ပြောတာအဓိကအားနဲ့ချက်ကတော့လူတွေကဒါမလိုဘူးလို့သူတို့ကထင်တယ်အချို့လူငယ်တွေကနောက်တစ်ခုကျတော့အချို့ပါတီဝင်တွေကမကြိုက်ကြဘူးပြောတယ်ဆရာဘာဖြစ်လို့လဲဆိုတော့ဒါပါတီချုပ်ကိုင်မှုကိုအားကောင်းသွားစေတယ်ဆိုဒီဒီနေတွေပါရဟာသူရဲ့ချုပ်ကန်မှုပါတီကတိမ့်ပိုက်တဲ့ပုံစံမျိုးဖြစ်နေတော့တိတ်အားမပေးကြဘူးပြောတယ်နောက်တစ်ခုကကျတော့အဲ့တော့9နှစ်ကြာသွားတယ်ပြောတယ်ဆရာ9နှစ်ကြာကြာမှ1960မှာတကယ်သူတို့ကဟိုက
တရားမဝင်
လိုက်တယ်ပြောတော့ဆရာတရားမဝင်ကြီးညာလိုက်တယ်အဲ့ချိန်ကျတော့တကယ်အုံးဝင်တော့ပြောနောက်ပြီးတော့သူတို့လုံနေတဲ့ဒီပညာဒီဒီတဲ့ဟာအခုချိန်ရှိနေတော့မဆရာဒီအပတ်စဉ်ဒီနိုင်ငံရေးတင်တဲ့နေရာအခုချိန်ကြီးကိုသူလုံနေတော့လှုပ်ဝက်ပြီးလှုပ်လာတာတွေကပညာရှင်တွေထွက်လာတယ်ဆရာကြည့်ပြီးတယ်နောက်တော့ပြည်သူနဲ့ပါတီကပုံပြီးစီးလုံးလာတယ်တဲ့သူတို့ပြောတာပြည်သူကလည်းသိလာတယ်သူတို့ကွန်မစ်မန့်ရှိလာတယ်သူတို့စီတယ်နောက်သူတို့ပြဿနာပါလဲဆိုတော့ငွေစီရသူတို့ကငွေလုံးလုံးမရှိဘူးကွာအဲ့ဒီပြဿနာရှိရဲ့တဲ့နောက်ပိုင်းကျတော့တိတ်မကြဘူးပြောတယ်တစ်နှစ်လောက်အတွင်းမှာသူတို့ကကာရီကူလန်ရှိလာတယ်အဲ့လိုတင်နေနေပြီဒီတင်ယွန်းညွှန်းလေးတွေချက်လာတယ်တဲ့အဲ့ဒီဟာသူတို့ကဘယ်တိလုံးလဲဆိုတော့ဆရာနိုင်ငံခြားကြောက်သွားကြတယ်ထောက်ကွာ59မှာသူတို့ထိကတချို့ဒီအိုလီဗာတန်ဘိုခေါင်းဆောင်တဲ့အဖွဲ့ကိုမင်းတို့တော့အပြစ်ဖက်တော့ဒီတိမနေရင်အဖက်ခံရင်အကုန်ဖက်ခံရင်မင်းတို့ကြိုထွက်ဆိုပြီးတော့သူတို့ထွက်ခိုင်းတော့မှာထွက်သွားတော့လူတချို့ပါသွားတယ်ဆရာအဲ့တော့ပထမဆုံးသမ္မတဒုတိယသမ္မတဟောအန်ဘက်ကြီးဆိုတာအဲ့ဒီအဖွဲ့တည်းကသမ္မတပါအဲ့တော့သွားတော့ပုံမှန်လည်းသူတို့ဆက်ပြီးတော့ပဲဒီအစင်တော်ထွက်ထင်းသိမ်းနေပြောတယ်ဆရာနိုင်ငံခြားမှာလीသင်ခန်းကြီးဆက်လုပ်တယ်တဲ့နောက်ပြီးသူတို့ကျွန်းကြသွားတယ်နန်ဆယ်မန်ဒဲလာလို့ကျွန်းကြသွားတော့ကျွန်းမှလည်းဆက်လုပ်တယ်ဆရာနောက်တစ်ခုကျွန်တော်ထောက်ပြချင်တော့ဆရာကျွန်တော်တို့ကမန်ဒဲလာလို့ဒါလူကြီးအသိများတာဒါပေမဲ့မန်ဒဲလာဒီမှာဝိုင်းရံနေတဲ့တကယ်တော်တဲ့လူကြီးလေအများကြီးလေဆရာခုနပြောတဲ့ဒီ water sisulu ဆိုတာ sisulu ဆိုရင်မန်ဒဲလာကိုသူက guide လုပ်ပေးခဲ့တာပေါ့ main ဟိုသွားတက်ဥပဒေပညာသွားတက်ဆိုတော့မန်ဒဲလာကျွန်တော်ကြောင်းမှာပဲဒီဥပဒေပညာသာတက်တာလော
ဟုတ်ပါတယ
်ကျွန်တော်အိုလီဗာတန်ဘိုကြီးကနဆယ်မန်ဒဲလာအဖက်ခံရတော့ okay အိုလီဗာတန်ဘိုကအများကြီး run လာတာဆရာ international ကို okay international campaign တွေက Oliver Tambo လို့ပြောတာဆရာ
ဟုတ်ပါတယ
်ဒီလူကြီးအရန်တော်တော့အဲ့ဒီလိုဗတ်စုံမော့ဆရာခုနပြောတင်တဲ့နေရာလေးစသွားပြီးတော့လူတော်တွေမွေးထုတ်တာ
ဟုတ်ပါတယ်အခုပြောင်းကိုဖတ်တဲ့အခါမှာဆိုလို့ရှိရင် Cabinet Party အတွင်းမူ Joe Strobo တို့ဘာတို့ဆိုတာလဲတမန်တန်းကိုဖတ်ပြီးတော့တမန်တန်းကိုဥဆောင်နိုင်တဲ့เนาะဒါခေါင်းဆောင်တွေပေါ့เนาะ
တော
့ရဲ့ခေါင်းဆောင်တွေ
โอเคနော် Joe Strobo ဆိုရင် तू ကလည်း Lord Tan ရင်းနဲ့ကျွန်တော်ကြောင်းမှာပဲတွေ့တာဆရာဒီ university of vidwater ဆိုတာသူတို့တက်ကြတာဂျိုးစလိုဘော
ဟုတ်ပ
ါအလွန်ချစ်ကြတယ်ဆရာသူတကယ်ချင်းလေဘယ်လောက်ထိချစ်လဲဆိုတော့စိတ်ဝင်စားကြကောင်းတာဒီ Oliver Tambo ကဟိုမှာသူတောက်ကြစားကြတယ်သူရှိတယ်ဆရာသူညနေပါလေတောက်ရင်ခုံတခုံတက်ချန်ထားပြီးတော့ဒါ Angle Nelson အတွက်ဆိုတော့ငင်းနေနေဆင်မယ်လဲလောက်ပါလို့တယ်တဲ့ဥညွတ်တယ်ဟု
တ်ပါโอเคအခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ဒေါက်တာမြို့နိုင်ဖြစ်ပါတယ်ဟုတ်ကဲ့နှစ်သက်မှာငင်းညမ်းတဲ့လူဖွဲ့စည်းဖြစ်တဲ့ကုပြောင်းနိုင်ပါစေလို့ဆုတောင်းရင်းဒီစီစဉ်ကိုဒီမှာပဲဒီကုန်းချုပ်ပြရစေကျွန်တော်တမောင်ဖန်ပ
ါတောင်အာဖရိကရဲ့ emblem ကိုဦးတမောင်တန်မင်းမြန်ပြပြခဲ့တာပါမချရခင်နောက်ပတ်စဉ်ကဏ္ဍလေးဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီးပွားဥတုရာသီနဲ့သတင်းတွေကတူတက်ဆက်လာဖို့ရှိပါသေးတယ်ခင်ဗျာ
VOA စီစဉ်ကို Radio ရုံမြင်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VO American အတန်ရဲ့စနေညအစီအစဉ်လေးကိုည10:00နာရီတိဆက်ပြီးတော့တက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်ခတ်မှာလဲစနေညနောက်ပတ်စဉ်ကဏ္ဍလေးဖြစ်တဲ့လေယာစီဘောဥဒိယာတိနဲ့တရင်တွေတဲကတူတက်မလာခင်အခုအာရှနိုင်ငံရဲ့ပထမပါအင်ဒိုနီးရှားမလေးရှားနဲ့အရှေ့တောင်အရှေ့စီးပွားရေးကိုပြောထားပါတယ်အင်ဒိုနီးရှားဟာပထမဆုံးအရှေ့တောင်အရှေ့နိုင်ငံနေနဲ့ BRICS Brics Call စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်ဖြစ်သွားပါပြီမလေးရှားကတော့အခု2025ခုနှစ်မှာလျှက်ကူးပစ္စည်းထုတ်လုပ်ရေးပါဝင်စီးပွားရေးအရှိန်မြှင့်မှုပြင်နေပါတယ်ဒီနှစ်2025ထဲမှာပဲအရှိတောင်အရှာတစ်ခုလုံးရဲ့စီးပွားဖွံ့ဖြိုးတိုးတက်မှုနှုန်းဟာ 4.8% ရှိမယ်လို့ ADB အရှာဖွံ့ဖြိုးရေးဘဏ်ကခန့်မှန်းထားပါတယ်ကုစုံမှုကျော်ပြပြပေးပါအောင်ခင်ဗျာ
အင်ဒိုနီးရှားဟာဒီ2025ခုနှစ်စံပိုင်းမှာပဲ BRICS Brics Call စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ယင်းနည်းမြုံနံမှုအဖွဲ့မှဒင်းပြေအဖွဲ့ဝင်ဖြစ်တော်ပါတယ်။ဒါဟာ BRICS အတွင်းပထမအဆုံးအဖွဲ့ဝင်ဖြစ်လာတဲ့အရှေ့တောင်အာရှနိုင်ငံဖြစ်ပါတယ်။ BRICS ဟာ2000ခုနှစ်မှာစတင်ခဲ့တဲ့စီးပွားရေးနိုင်ငံစုဖြစ်ပါတယ်။ဘရာဇီး၊ရုရှား၊အိန္ဒိယ၊တရုတ်နဲ့တောင်အာဖရိကနိုင်ငံငါးနိုင်ငံစတင်ခဲ့တဲ့အတွေ့အတူကောက် BRICS Brics လို့ခေါ်တာပါအခုနောက်အင်ဒိုနီးရှားအပါအဝင်10နိုင်ငံရှိသွားပြီဖြစ်ပါတယ် Egypt, Ethiopia, Iran နဲ့ UAE နိုင်ငံတွေလည်း2024ခုနှစ်အတွင်းအဖွဲ့ဝင်ဖြစ်လာခဲ့ပါတယ် BRICS နိုင်ငံစုရဲ့ထုတ်လုပ်မှုတန်ဖိုး GDP ဟာဒီ January လအထိကမ္ဘာ GDP ရဲ့35ရာခိုင်နှုန်းရှိပြီးဒေါ်လာ65 trillion ရှိပါတယ်ဒီအစုအဖွဲ့ကို G7 ဆက်မှုစီးပွားအင်အားကြီးနိုင်ငံတွေနဲ့အပြိုင်လို့မြင်ကြပါတယ်။2025ခုနှစ်အတွက်အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ဘရာဇီးနိုင်ငံကအင်ဒိုနီးရှားနိုင်ငံအဖွဲ့ဝင်ဖြစ်လာတာကိုပြီးခဲ့တဲ့ January 6ရက်နေ့တနင်္လာနေ့တုန်းကကြေညာခဲ့ပါတယ်။တရုတ်နိုင်ငံကလည်းကြိုဆိုခဲ့ပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကောင်ချခွန်ကအခုလိုပြောပါတယ်
။中方热烈欢迎新成员加入金砖大家庭。
အင်ဒိုနီးရှားကအဖွဲ့ဝင်ဖြစ်လာတာကိုကြိုဆိုပါတယ်။ BRIC ဟာအတူတကပူးပေါင်းပါဝင်တဲ့ဈေးကွက်ပေါ်ထွန်းလာရေးနဲ့ခုမျိုးဆက်နိုင်ငံတွေပူးပေါင်းဆောင်ရွက်ရေးဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းမှာညီညာရေးကိုထိန်းသိမ်းပြီးအတူတကဖွံ့ဖြိုးတိုးတက်ရေးနဲ့ကမ္ဘာဥဆောင်မှုတိုးတက်ရေးအတွက်ဖြစ်ပါတယ
်။အင်ဒိုနီးရှားအခုလိုတရုတ်နဲ့ရုရှားဥဆောင်တဲ့ BRICS စီးပွားရေးအဖွဲ့ဝင်ဖြစ်လာတဲ့အပေါ်အကဲခတ်တွေကတော့အင်ဒိုနီးရှားဟာအမေရိကန်ဥဆောင်တဲ့အနောက်တိုင်းနိုင်ငံတွေနဲ့ပူးပေါင်းတယ်လို့တရုတ်နဲ့ရုရှားဥဆောင်တဲ့မဟာမိတ်အဖွဲ့တွေနဲ့လည်းမကင်းကွာပဲအင်ဒိုနီးရှားရဲ့အကျိုးစီးပွားကိုသာအဓိကထားလှုပ်ဆောင်နေတယ်လို့သုံးသပ်ကြပါတယ်။ပုံမှန်အားဖြင့်အင်ဒိုနီးရှားဟာအမေရိကန်ပြည်ထောင်စုနဲ့နှစ်ပေါင်းများစွာနီးကပ်ခဲ့တဲ့မဟာမိတ်တွေဖြစ်ပါတယ်။ယခင်အာဏာရှင်ဟောင်းဆူဟာတိုလက်ထက်ကနေနောက်ပိုင်းဒီမိုကရေစီနိုင်ငံဖြစ်လာတဲ့အချိန်အထိမဟာမိတ်တွေဖြစ်ပါတယ်။ပြီးခဲ့တဲ့2023ခုနှစ်အတွင်းမှာအင်ဒိုနီးရှားနဲ့အမေရိကန်ပြည်ထောင်စုတို့ဟာဗက်ပေါင်းစုံမဟာဗျူဟာမြောက်မဟာမိတ်အဖြစ်တန်တမန်အဆင့်အတန်းတိုးမြင့်ခဲ့ပါတယ်။အင်ဒိုနီးရှားဟာအရှေ့တောင်အာရှအတွင်းစီးပွားရေးအင်အားအကြီးဆုံးဖြစ်လာနေပြီးထုတ်လုပ်မှုတန်ဖိုး GDP ဟာ IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့စည်းရင်းအရ2024ခုနှစ်မှာ 1.4 ထရီလီယံကျော်ရှိပါတယ်။အင်ဒိုနီးရှားဟာအမေရိကန်နဲ့ဆက်မှုစီးပွားအင်အားကြီးနိုင်ငံတွေပါဝင်တဲ့ G20 အဖွဲ့ဝင်လည်းဖြစ်ပါတယ်။အင်ဒိုနီးရှားဟာနောက်ပြန်ဆုတ်မသွားဘူးဆိုရင်မကြာမီကာလအတွင်းကမ္ဘာတန်းဝင်စီးပွားရေးအင်အားကြီးနိုင်ငံဖြစ်လာနိုင်တယ်လို့ခန့်မှန်းထားကြပါတယ်။မလေးရှားအနေနဲ့ဒီ2025ခုနှစ်အတွင်းစွမ်းအင်နဲ့ဂျာကန်လျှက်ကူးပစ္စည်းတွေထုတ်လုပ်တဲ့အဓိကနိုင်ငံဖြစ်အောင်ဦးတည်လှုပ်ဆောင်ပွားမယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပါလလန်ကူမှာပြုလုပ်တဲ့စီးပွားရေးညီလာခံမှာဇန်နဝါရီလ9ရက်နေ့ကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့2024ခုနှစ်အတွင်းစီးပွားရေးတိုးတက်ခဲ့ပြီး AI ဉာဏ်ရည်တုအပါအဝင်ဤပညာကဏ္ဍမှာယင်းနည်းမြုံနံမှုအများအပြားဝင်ရောက်ခဲ့တယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်။2025ခုနှစ်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့မလေးရှားနိုင်ငံကိုဂျပန်ဝန်ကြီးချုပ်ရှီဂဲရိုအီရှိဘာရောက်ရှိသွားပြီးဝန်ကြီးချုပ်အန်ဝါအီဘရာဟင်နဲ့ဇန်နဝါရီလ10ရက်နေ့တောက်ကြနေတုန်းကတီးခြားတွေ့ဆုံခဲ့ပြီးနှစ်နိုင်ငံလုံခြုံရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအတွက်ဆွေးနွေးခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကသတင်းတောက်တွေကိုအခုလိုပြောဆိုခဲ့ပါတယ်
။ We also discussed the need to maintain peace and the support code of conduct in
နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်ရေးကိစ္စတွေအပြင်တောင်တရုတ်ပင်လယ်ပြင်ရေးမြန်မာနိုင်ငံရေးတွေပါဝင်တဲ့ဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်ဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ရှီဂေရုအီရှိဘာကလည်းအခုလိုပြောဆိုပါတယ်။စီးပွားရေးကဏ္ဍကိုကြည့်မဲ့ဆိုရင်လည်းပူးပေါင်းဆောင်ရွက်မှုတွေတိုးတက်နေပါတယ်။မလေးရှားနဲ့ဂျပန်အကြားကုန်စည်ထုတ်လုပ် Pare. Akula Timabe, the Natown Nasangagune Adren, ASEAN, Shetang Ashaye, Sibai Tota Muha, later the Makune Yaga no Shinabi, Bigger than Natown Nasel Legu Nika Te Pomelo, ADB, Asha Pumbuye Banga Kaman Tabare. ASEAN Kuloye Tolomu Tamboha, Tota the Mashe Trillian Lau Shibare. ASEAN Ma, Natown Nasangagune Adren, Sibai Tota Mu Amyanzo Nangandigaro, Philippine, Vietnam, Cambodia, Pipi, Indonesia, Malaysia, Thai, Philippine, and Andiha, Natasa Go Gune, Covid Mapiking are total moon no more Pianyang Melo, Edibiga Biosu Tabare, La One Timoru Gado, Alpema Sessione B, Patipakar in a Pudensi Pinid and Mamanangaro, CY Pembiomu no, Tia no Laubeshi Melo, Kabab Banga Kamantare Adre, ASEAN Adre, also Machine Jow. Didaba Asha Nangai, see Sema Tendala Yapane.
Indonesia, Malaysia, Shitamasha, Siwaigo, Kuzamuja, Jabjagirawa, Guru, Lea, Siwawa. Jakain Bear, Temioza, a care about Wingo, Pio Tavare. Jakain Binema, Nanganjaka, Tintune, Temioza, see Samatan, Mittenilu, the Bawa, Temioza, Posa, Athon, Puniavare, Dithrinu, Pin, Tapa, Twin, Lea, Tucko, Zeno, Dacha, Palo, Shivale. Pharma Times Media Apoi, Jot Jaya Apoi Bao, Kamiya.
Mingla Bao, Deya Siwa Tariniya Si Zenga Nechu Sovare. Deya Saib Yuye Chitumya Shunla Chemne Jawa Zeshen. Dirba Dwe Leya Siwa Tarinigo, Kumne Mehane Du, Jama Misbe Gaten Sabi Dwa Me.
Dia bayang dua memang dengan layar sibuk ini siwa ikan naga. Tidak yang ni dah terdengar ni malo. Jika ini nama miosa si sama dengan mieta ni lo. Tapi awak miosa aku posa tumpu ni ada sura terdengar sahaja malo. Jadi lama jika ini naga sibuk down dulu aku. Jauh dalam ni si AAG harasong tapi awak miosa sayang ka. Senang tak dah le tapi awak miosa aku sangat terlalu ni dulu. Miao miao ni malo. Asal ni kau mahu demi awak aku sangat terlalu ni. Di dalam down dulu aku yang cakap ni dah le si dah lo. เจ้าดอกดีตากันตามดูดูกับเจ้าบ้านเลยปีบ้านเลยเต้นยาเลยทำมีอดากาแต่ไอ้กูในสงสัยต้องเต้นเจ้าเราเป่าเสียงสิเนบีอยากให้บีเนอร์ตัวบ้านมีอดากาหรอแต่ไอ้กูหัวใจตัวเต้นหัวใจเนี่ยยังชาไปนี่ละพี่เด็ดด้วยจะน่าเต้นเราใส่เบลซี่ตัดตาเร็วเลยสุดยอดเลยตัวบ้านทำมีอดากูหรอหน้าเชี่ยเพื่อนเบียร์แซมฮู้สาเหตุตัวบ้านพี่สิเนี่ยปีหลังทาร์ลพี่บีเส้นเอาเต้นเนี่ยบีใส่เขนเลยด้วยต้องสวยอย่างมาเลยจูบพี่ท้องมือเสียด้วยแต Yakai Minawa Taiwari Piala Pinagare, Natown Set on Malaga Savi, Sekanziga Yakai Bina Dwen, Kongyang Yijang Dwala when Kanta Light Bie, Kongyasi Te Yu Gwingule, a Kanta Neda Quimbutara Pide Dwe, Saibu Dwanu Dummy Oda Zeri, a Samadam Yitabi, Down Dure Doga Yang Yara Pibare.
ညီဘက်အထွေရောက်ပြီးလက်ကျင်နေလာပြီမြင်ပန့်တင်ပူမှုရှိလို့ဈေးတင်နေနေပါတယ်ပြီးခဲ့တဲ့မူရာဒီကာလအတွင်းကရာဒီဥတုပပြမှုနဲ့ရေကြီးရေရှက်မှုတွေကြောင့်ညီဘက်အဓိကဆက်ယူထွက်ရှိတဲ့မကွေးတိုင်းပါဝင်မန္တလေးစကိုင်းနဲ့ပဲခူးတိုင်းဒေသတို့မှာပါညီဘက်အထွေနှုတ်တိတိတတရွာကြခဲ့တဲ့အတွက်ဈေးွက်တွင်ညီဘက်လက်ကျင်နေပါနေရပဲဖြစ်ပါတယ်မူးညီဘက်ဆိုင်ကရွာကြခဲ့လို့ညီဘက်ထွေးနှုတ်ကလေးရောကြနေပြီမြင်ပန်းတင်ပူမှုရှိတာကြောင့်ညီဘက်ဒီကဆိုင်ပြုထွက်ရှိတဲ့မကွေးတိုင်းဒေသမှာတော့ညီဘက်တပိတ္တာကိုကုထောင်ကျလောက်တာပေါင်စည်းရှိပြီးတလဆိုင်ကျွေးစနစ်နဲ့ရောင်ချမှာဒါအယောင်းဝယ်ဖြစ်တယ်လို့မကွေးမြို့ဒေသခံပဲကုံတဲ့တူကပြောပါတယ်မန္တလေးဈေးွက်မှာတော့မူးညီဘက်အဟောင်းတွေရောညီဘက်အတိတ်တွေပါဝင်ရောက်မှုရှိနေပြီးစီးဆက်ပိုင်တွေနဲ့လုပ်ငန်းတွေကပုံ
ညီပင်လွတ်တင်နေလာပြီမဲ့တင်ပတင်ပူမှုမရှိတာကြောင့်မကွေကုံစီတိုင်းမှာတော့ညီပင်နီလုံးဆန်ကတပိတာကို8350ကနေ8500ကျက်ညီပင်ဖြူလုံးဆန်ကတပိတာကို8900ကနေ9000ကျက်နဲ့ညီပင်စီဆန်ကတော့တပိတာကို9500ကျက်အတီးတီးပေါက်ဈေးရှိနေပါတယ်မန္တလေးကုံစီတိုင်းမှာတော့ညီပင် S1 လုံးဆန်ကတပိတာကို8900ကနေ9000ကျက်S1 စီစဉ်ကတပိတာကို8500ကနေ8900ကျက်နဲ့အနီလုံးဆန်ကတော့တပိတာကို8500ကနေ8600ကျက်အတီးတီးပေါက်ဈေးရှိနေပါတယ်
။စောင်းသီးနှံပြည့်နေကြစိုက်ဖို့စစ်ကောင်စီကညွှန်ကြားထားပေမဲ့စိုက်စရိတ်ကြီးလို့စိုက်ပျိုးလို့သူနေပါနေတယ်လို့တောင်သူတွေကပြောဆိုလာပါတယ်။အေရဝတီတိုင်းနဲ့ပဲခူးတိုင်းဒေသကြီးမှာစောင်းသီးနှံပြည့်နေကြစိုက်ပျိုးကြဖို့ညွှန်ကြားထားပေမဲ့ဆိုင်ပြိုးတောင်သူမရှိလို့ဖျားပေးတိုက်တွန်းမှုတွေရှိနေတယ်လို့ဒေသခံတောင်သူတွေကပြောပါတယ်။ဆိုင်ပြိုးရဲ့ဦးစီးဌာနကတာဝန်ရှိသူတွေနဲ့ကျေးရွာအုပ်စုအုပ်ချုပ်ရေးမှုတွေကပြည်တွင်းစားသုံးစီလိုအပ်ချက်ဖြစ်တယ်မို့ပြည်ပကစားသုံးစီတင်သွင်းမှုရော့ကြပြီးစီထွက်သီးနှံဖူလုံရေးအတွက်လို့ဆိုပြီးတောင်သူတွေကိုနေကြဆိုင်ဖို့တွန်းအားပေးနေပေမဲ့ဆိုင်ပြိုးဖို့အတွက်မျိုးစစ်အပါအဝင်တစုံတရာကူညီထောက်ပံ့ပေးမှုမရှိဘူးလို့ဆိုကြပါတယ်။ပြီးခဲ့တဲ့2022 2023စောင်းသီးနှံဆိုင်ပြိုးချိန်တွေကတောင်သူတအူးကိုနေကြတရေကတော့မဖြစ်မနေစိုက်ပြောရမယ်လို့ဖျားပေးတာမျိုးရှိခဲ့ပေမဲ့အခုနှစ်မှာတော့အကြံပြုတိုက်တွန်းတဲ့သဘောမျိုးပြောဆိုလာတာတွေ့ရတယ်လို့တောင်သူတွေကပြောပါတယ
်။ဆိုင်ရီဘက်ကဆိုင်ခိုင်းတဲ့ဥစ္စာရှိခဲ့တဲ့နှစ်နှစ်ကလည်းဒီကျွန်တော်တို့တိုက်ခဲ့ပြီးပါပြီ။ဒါပေမဲ့အဲ့နှစ်နှစ်သက်တိုက်ကဒီအချုံးနေပြီးပေါ်နေတာဗျာ။ဒါပေမဲ့အခုဒါပေမဲ့ဒီနှစ်မှာလည်းတို့ကဒီစိုက်ဖို့တော့ပြောတယ်။ဒါပေမဲ့ပြောပေမဲ့လည်းဒီအခုချိန်မှာတော့ဒီနည်းနည်းနောက်ကျသွားတယ်။နောက်ကျသွားတော့ဗျာဒီကျွန်တော်တို့တိုက်ပြိုးတဲ့အချိန်နောက်ကျသွားတော့ဆွမ်းနှုံးလည်းလျော့တာပေါ့နော်။အဲနောက်ပြီးတော့လည်းရှင်းနှစ်နှစ်မှလည်းအရှုံးပေါ်တာတွေကလည်းရှိရခါမျိုးမှကျတော့ဒီနှစ်မှနောက်ပြီးတော့သွေးအဆုတွေကလည်းပုံစင်းနှုံးတွေအစမတမြင့်တက်လာတယ်ကွာ။နောက်ပြီးတော့ဒီကျွန်တော်တို့ဒီသွားရေးလာရေးကိစ္စဒီကုန်စည်သေးယူဈေးတွေမှလည်းဖွင့်လင်းပြောရရင်တော့ဒီအကုန်လုံးကအတက်ပတ်တွေမှလည်းရှိရခါမျိုးမှကျတော့ဒီကျွန်တော်တို့တောင်းတူတွေကကျတော့ဒီနှစ်ကိုစိုက်ဖို့ကကျတော့နည်းနည်းစဉ်းစားနေရတဲ့အချိန်တွေရှိတယ်။အဲ့မဲ့သူတို့ဘက်ကပြောတာကကြတော့ဒီဟိုအတင်းကျက်ဆိုင်ခိုင်းတာမဟုတ်တဲ့အခါမျိုးမှာကြတော့ဒီကျွန်တော်တို့ဘက်ကတော့နည်းနည်းအသက်ရှင်ချောင်းတာပေါ့နော်
။စောင်းသီးနဲ့စတဲ့စိုက်ပျိုးကြတဲ့2024ခုနှစ်နိုဝင်ဘာလဆန်းကလေးကစိုက်ပျိုးရေးဦးစီးဌာနဘက်ကတောင်သူတွေကိုနေကြစိုက်ပျိုးဖို့ထပ်မံညွှန်ကြားခဲ့ပေမဲ့တောင်သူတွေကစိုက်စရိတ်ကြီးလို့မစိုက်ပျိုးကြတာလို့ဆိုကြပါတယ်။ပြီးခဲ့တဲ့နှစ်ကနိုစီဘူး6လုံးစာပါနေကြမျိုးစစ်တအိတ်ကို3500ကျက်လောက်ပေါက်ဈေးရှိပြီးအခုနှစ်မှာတော့တအိတ်ကို48000ကျက်လောက်ပေါက်ဈေးရှိနေတာကိုတွေ့ရပါတယ်။ဒါကြောင့်ပြီးခဲ့တဲ့နှစ်ကနေကြာတရေကကိုစိုက်ပျိုးဈေးကျက်4000ကျက်လောက်ကုန်ကြခဲ့ပြီးအခုနှစ်မှာတော့တရေကကို6000လောက်ထိကုန်ကြနိုင်တယ်လို့တောင်သူတွေကပြောပါတယ်
။အရာဝတ္ထုကဆက်သွင်းရလေယာဉ်ရှင်ဈေးမြေအဲ့လိုမျိုးပေါ်နေကြာဆိုင်ဆိုင်တော့တချို့ဆုံးခံပြီးတော့ကြောက်ွက်လောက်ပြန်နေကြရတာဟိုတော့ဒုက္ခပေးရပဲ။ပဲတို့နှမ်းတို့ကြောင်းတို့ဆိုတော်သေးတာပေါ့။စကောဝဲလိုရင်းလည်းမတူလေ။နောက်ပြီးကိုစိုက်တဲ့ကုညာစိတ်နဲ့ထွက်တဲ့အထွန်းတော့နေချတေကကိုဇယ်နေရထွက်မှမြက်မှာဆိုတော့ကျွန်တော်အရင်နှစ်တွေကစိုက်တဲ့တေကမှာ9တင်းလုံးလုံးထွက်တာအဲ့လောက်လုံးလုံးထွက်တာပေါ့နော်။အမှဘယ်လောက်ရှုံးလဲတော့ကြည့်တော့
။စကောင်စီရဲ့လမ်းညွှန်ချက်အရစိုက်ပျိုးရေးဦးစီးဌာနအနေနဲ့ပြီးခဲ့တဲ့နှစ်စောင်းရာသီကရန်ကုန်တိုင်းဒေသကြီးမှာစောင်းသီးနှံနေချစီမံကိန်းအနေနဲ့နေချဧကပေါင်း8000ကျော်စိုက်ပျိုးခဲ့ပြီးအခုနှစ်မှာတော့ဧကပေါင်း1000ကျော်အထိတိုးချဲ့စိုက်ပျိုးနိုင်ဖို့ရည်မှန်းထားတယ်လို့လည်းပြောကြားထားပါဗျ။
အခုစပြီးဇန်နဝါရီလ3ရက်နေ့ကနေ9ရက်နေ့အထိဈေးကွက်တွင်တဲကြနိုင်ပြီဖြစ်သွားတယ်။လေယာဉ်ထွက်ကုန်တည်နေဈေးနှုန်းတွေကိုပြောပြပေးချင်ပါသေးတယ်။ပေးဈေးကွက်ကဝေလွားနေပြီးအယောင်းဝယ်အနေအထားကြဈေးနှုန်းတွေကကျဆင်းနေပါသေးတယ်။မက်သေးကတော့အသင့်ဝေရောက်မှုနေနေတယ်လို့ဝဲလွားလေးနေနေရာကြောင့်ဈေးကဆက်အေးနေပါလေ။အိန္ဒိယမှာလေဆောင်းမက်ပေအစ်စ်တွေဈေးကွက်ထဲဝင်ရောက်လာဖို့ရှိနေတဲ့အတွက်ဈေးစပိုက်ကျဆင်းနေတယ်လို့အိန္ဒိယအခြေစိုက်သတင်းတွေကဖော်ပြကြပါရယ်။ပြင်တွင်းဈေးကွက်မှာတော့ဇန်နဝါရီလနေ့ရက်နေ့ကရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာမက်ပေ FA2RC သတင်းကို32,600လောက်ပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ9ရက်နေ့မှာတော့သတင်းကို32,500ကျက်ကိုကျဆင်းသွားတာကြောင့်တပတ်အတွင်းတတန်ကို4,500ကျက်လောက်ကျဆင်းသွားတာကိုတွေ့ရပါတယ
်။ပဲတင်းကောင်ကလည်းဝယ်လိုအားနည်းနေတဲ့အတွက်ဈေးဆက်ကျဆင်းနေပါတယ်။ Riga Ziva Jeta India Nanganga Mapene Pesingango Nasadobi Waybo Shini Rajao Majagema Pesingoga Piamintala Nainelo Kongariga Tonta Tavare Jagong Vino Kongzi Daima General Elan Yaniga Pesingong Tango Tonga Tang Adam Chala Pauzeshi Yagani January Koreani Maro Tango Chatang Tose Go Down Adam T. Janja Sindare Dre The bird in the tango, not down around Jello, Zija, Sinora, good to your day.
Betty Zingaro Wimpong machine, we may, the only way we got will one any aja, Zija, Sinny, look on the regap your body. Mandalico Zirazigwema, Sanoila Ninga, a year to it comes on Betty Zenya, Nazi Chatramaning up a down with the ego, don't they jello pause, she be, Sanoila Kuni, any maro, the ego. Nothing good on our house, Jetty Pianja, Sindwara, good to Yavari. A cootin said, Beat Harry Dinners in Origa, a chain named Yap Yelling Murishin Ivaration.
Shakaimbe, Demioza, Chained the Bowingo, Fama Dance Media, Pyojagirava, a good old Udu Yadine, and I guess Sizima, New Tolu Niva, Kaba Yichu, Tarawa Music, a Jango, Pyotavare, Kabama Tia Naguna, she did the Yichu, Mipura Tarawa Musica, Sayaganoti, Shibare. ဒီရေကျိုးတရမျိုးစိတ်လေးပုံတပုံနိဗာကတော့ရေတုညဉ့်မှုတာတမန်တီဆောက်မှုရေထုတ်ရင်မှုနဲ့ရာသီဥတုပြောင်းလဲမှုစတဲ့လူလောက်ရွဲ့တွေကြောင့်မြို့တုံးပျောက်ကမဲ့ပြီးကြုံနေရပြီးတော့နောက်ဆုံးထုတ်နေချသိပ္ပံချာနယ်မှာဖော်ပြပါတယ်နားလောင်ကြပြပေးပါအောင်ခင်ဗျာ
ရေချိုးရင်းမြစ်တွေဖြစ်တဲ့မြစ်ချောင်းအင်းအိမ်တွေဟာလှပတာရတဲ့နေသူလူသားတွေကြောင့်ထိခိုက်ပျက်စီးလာနေပါတယ် မြောက်အမေရိကတိုင်းနယ်ဥရောပတိုက်ထက်ကအမြင့်ကြီးအားလုံးနေပါပေါ်မှာရောအာရှတိုက်ထက်ကအမြင့်ကြီးတွေပေါ်မှာပါလက်စစ်တအားထုတ်လို့ပို့တာတမန်တွေတိဆောက်တာနဲ့တောက်တုံးရေလောင်ကန်တွေဖန်နေတာမျိုးအပါအဝင်လူတွေကအကြီးအကျယ်ပြုတ်ပြင်မုံမှန်ခဲ့ကြတာပါအဲ့ဒီလိုမြစ်ချောင်းအင်းအိမ်တွေမှာကျင်းလဲကျဆားကြတဲ့ရေချိုးသတ္တဝါမျိုးစိတ်ပေါင်း2500ခန့်နှုန်းလောက်မျိုးရုံပြောက်ွယ်နိုင်ခြေရှိနေတ မျိုးရုံပြက်ကွယ်မဲ့ပြီးဆိုင်နေတာကိုနေချာသိပ်ပန်ကြနေမှာဖော်ပြခဲ့တာပါငက်တွေကြောရွရှိတရားတွေနဲ့တွားတွားတရားတွေကိုလေ့လာခဲ့ကြပေမဲ့လို့ရေချိုတရားမျိုးစိတ်အခြေအနေကိုတော့ထပ်ပထမဆုံးလေ့လာခဲ့တာပါရေချိုရင်းမြစ်ထိန်းသိမ်းရေးကော်မတီတွက်ဖက်ဥက္ကဋ္ဌလည်းဖြစ်အစဉ်ခန်းစားပူရဲရေးသားသူလည်းဖြစ်တဲ့ Ian Harrison ကအစဉ်ခန်းစားပါတွေ့ရှိချက်တွေကိုအခုလိုရှင်းပြပါတယ
် You know, the paper has clearly shown that
ဒီစာတမ်းမှာရေချိုမျိုးစိတ်တွေမျိုးတုံးပြောက်ကွယ်နိုင်ခြင်းအလွန်မြင့်မားနေတာကိုဖော်ပြထားပါတယ်ရေချိုမျိုးစိတ်၄ပုံ၃ပုံဤပါ24ရာခိုင်နှုန်းလောက်မျိုးတုံးပြောက်ကွယ်နိုင်ခြင်းရှိတာကိုတွေ့ရပါတယ်ဒါအလွန်များတဲ့ပမာဏပါရေချိုတရဝါမျိုးစိတ်တွေဟာအန္တဝါသမုဒ္ဒရာတွေနဲ့ကုန်းနေမျိုးစိတ်တွေထက်မျိုးတုံးနိုင်ခြင်းပိုများနေတာကိုကျွန်တော်တို့သိထားကြတာတော့အတော်ကြာနေပါပြီဒီလိုမျိုးတုံးနိုင်တဲ့အနေအထားတွေကမြင့်အထက်ပိုင်းနဲ့အောက်ပိုင်းငါးရီရွှေပြောင်းသွားလာမှုမှာအကန့်အသတ်တွေရှိနေတာကြောင့်လည်းပါပါတယ
်ပင်လယ်ဓမုတ်ထရာထဲမှာလို့မဟုတ်ပဲမြချောင်းအင်းရင်ထဲကတတဝရတွေဟာလူရုံနဲ့ပို့ပြီးတော့နီးကပ်တဲ့အတွက်မျိုးတုံးနိုင်တဲ့အနေနဲ့ပို့ပြီးတော့ရင်ဆိုင်ရတာပါမြစ်တွေချောင်းတွေတစ်ခုနဲ့တစ်ခုထိဆက်နေတဲ့စနစ်တွေဟာလည်းရေချိုးတဝရတွေထိကပ်ရတဲ့အဓိကအကြောင်းရင်းတွေထဲကတစ်ခုပါဥပမာမြင့်အထက်ပိုင်းကရေတို့ညဉ့်ညံ့မှုကမြင့်အောက်ပိုင်းကိုအလင်းမြန်စီစဉ်ရောက်ရှိလာတာမျိုးပါဒါအပြင်စိုက်ပျိုးရေးနဲ့တောက်သုံးရေးအတွက်ရေချိုရေကိုအလွန်အကျွံထုတ်ယူသုံးဆွဲတာရေချိုရင်းမြစ်တွေထဲကျူးကျော်မျိုးစိတ်တွေရောက်လာတာတွေကလည်းကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူးပစင်းတွေငါးကနန်းနဲ့ပစွန်လုံးတို့လိုရေချိုကိုမီးပြီးတော့အသက်မွေးနေကြတဲ့သတ္တဝါလေးတွေမြို့တုံးလာနေရတဲ့အထက်ကအကြောင်းရင်းရာတွေထက်မှရေတူးညဉ့်ညံ့မှုကလည်းတခုအပါအဝင်ပါတကယ်လက်တွေ့အခြေအနေကထင်ထားတာထက်ပိုပြီးတော့ဆိုးနိုင်ရရှိတယ်လို့လည်းသုတေသီ Harrison ကသုံးသပ်ပါတယ်
That figure, you know, is troubling enough.
ကျွန်တော်တို့စမ်းစစ်လေ့လာထားတဲ့ရေချိုမျိုးစိတ်တွေရဲ့23ရာခိုင်နှုန်းလောက်မှာလိုအပ်တဲ့ data အချက်လက်မပြည့်စုံတာလည်းရှိပါတယ်။ဒါကြောင့်သူတို့မျိုးတုံးပြောက်ကွယ်နိုင်ခြင်းဘလောက်ရှိသလဲဆိုတာအတိအကျပြောဖို့ခက်ပေမဲ့အတော်များများကတော့မျိုးတုံးနိုင်ခြင်းရှိနေပြီဆိုတာသိကြပါတယ
်။ရေကတာစီမံကိန်းတွေကြောင့်ငါးတွေတားပေါက်လက်ရှိတာနေရာရစီမတော်နိုင်တော့တဲ့အတွက်မျိုးပွားနိုင်ခြင်းအခွင့်အလမ်းလည်းနှဲသွားပါတယ်။ဒါကလည်းရေချိုမျိုးစိတ်အပေါ်ကြီးမားတဲ့ဆိုကြိုးတွေတယောက်စီပါတယ
်။ When you put in a dam, obviously the most obvious
ရေဒီပေါ်မှာရေကာတာတွေတည်ဆောက်လိုက်တဲ့အခါပုံမှန်ရေစီးဆင်းမှုတွေကအကန့်အသတ်ဖြစ်သွားပါတယ်။အဲ့ဒီအခါမြစ်အထက်ပိုင်းနဲ့အောက်ဖက်ပိုင်းငါးရီရွှေပြောင်းသွားလာလို့မရတော့ပါဘူး။ဥပမာမြစ်အထက်ကိုဆန်တက်ပြီးဥချတတ်တဲ့ငါးရီဆိုရင်လေသ တို့သားဖောက်ဖို့ဥချတဲ့နေရာတွေကိုမတော်နိုင်ကြတော့ပါဘူးအဲ့ဒီတော့ငါးအီအတွက်လဲနဲလာတဲ့သဘောဖြစ်ပါတယ
်ဥရယာတီပြောင်းလဲလာတာကြောင့်လဲရေချိုဂေဟဗေဒစနစ်တွေထိခိုက်လာရသလိုအမေဆုံးအမြဲဆုံးတည်တော်ကြီးနဲ့ဩစတြေးလျဘက်မှာဆိုရင်လဲတော်မီကြီးတွေနဲ့တည်တော်ပြုံးနေမှုကြောင့်အခြေအနေတွေပိုဆိုးလာပါတယ်မြို့ရုံးနိုင်ကြီးရှိတဲ့ရေချိုတော်တော်တော်ဟာလူတို့ညဉ့်ညံ့မှုတာနဲ့ကြုံနေရပြီးဆဲတိဆောက်မှုရေထုတ်ယူမှုမြေယာအသုံးပြုမှုအပြင်ကျူးကျော်မျိုးစိတ်တွေကြောင့်ကူးဆက်ရောဂါရတာစတဲ့အခြေအနေတွေနဲ့လည်းကြုံတွေ့နေရတယ်လို့သုတေသီတွေကသတိပေးပါတယ်။ဒါကြောင့်လဲရေချိုတော်တော်ထပ်ပြီးတော့မြို့ရုံးမသွားနိုင်အောင်လို့ကာကွယ်တားဆီးရေးလုပ်ငန်းတွေအရေးတကြီးလုပ်ဖို့လိုနေပြီလို့လဲသုတေသီတွေကသတိပေးပါတယ်။ရှေချိုကေဟဗေဒစနစ်တွေကိုနှစ်ပေါင်း20ကျော်ကြာလေ့လာခဲ့တဲ့သူတေတီဟယ်ရီဆန်ကတော့အခုတွေ့ရှိချက်တွေဟာစိုးရိမ်စရာကောင်းတယ်ဆိုပေမဲ့မျောလင့်ချက်တော့ပြန်မသွားဘူးလို့ဆိုပါတယ
် Well, I mean it is very depressing yeah of course but I think one can't
အခြေအနေတွေကစိုးရိမ်စရာကောင်းတာအမှန်ပါဒါပေမဲ့လည်းမျောလင့်ချက်ပြတ်သွားတာမျိုးတော့မဟုတ်ပါဘူးအခြေအနေတွေပြန်ကောင်းလာဖို့မျောလင့်လို့မရနိုင်တာမျိုးလည်းမဟုတ်ပါဘူးစိန်ခေါ်ချက်တွေများနေတာတော့မှန်ပါတယ်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Redwood အမျိုးသားဥယျာဉ်ထက်က Perry Creek Solomon ပြည်လဲထူထောင်ရေး project လို့အစားပြိုးဆောင်ရွက်မှုတွေစိုက်ပျိုးမြေတွေကို Solomon ငါးတွေကျက်စားရနေရအဖြစ်ပြောင်းလဲပေးခဲ့တာမျိုးလို့လူသားတွေရဲ့ဆောင်ရွက်မှုကြောင့်ပဲအခုလိုမျိုးတုံးပြောက်ွယ်နိုင်မယ့်အနေအထားကိုပြောင်းပြစ်နိုင်မှာလည်းဖြစ်ပါတယ်အလားတူပဲအာရှတပ်ရဲ့အရှေ့လျားဆုံးမဲခေါင်မြစ်ကြီးပေါ်မှာလည်းရှစ်အားလျက်စစ်စီမံကိန်းအတွက်တာသမန်တွေတိစောက်တာရှာတွေဥသို့ပြောင်းလဲဖောက်ပြန်တာတော်ရင်တရိတ်ဆန်တရားမဝင်ရောင်းဝယ်ဖောက်ကားမှုတွေကြောင့်ဒေသမျိုးရင်းတရိတ်ဆန်တွေအကြီးအကျယ်ဆုံးရှုံးလာနေရတာပါဒီကြားထဲမှာပဲ USA ရဲ့ရမုံငွေနဲ့ဆောင်ရွက်နေတဲ့မဲခေါင်မြစ်ရေရှည်တည်တံ့ရေးစီမံကိန်း Wonders of the Mekong နဲ့အတူမဲခေါင်မြစ်ဝန်းကရက်ရွာလူလူနဲ့အတူဇီဝဗေဒပညာရှင်တွေဆဲစုနဲ့နဲ့ချီပူပေါင်းဆောင်မှုရဲ့အသည့်အပွင့်တွေကိုတော့တွေ့လာနေရပါတယ်ဒါကတော့မဲခေါင် Giant Catfish လို့သိကြတဲ့အီယာမငါးကြီး၃ခုကိုမဲခေါင်မြစ်ထဲတည်စင်မလာအတွင်ဖမ်းမိခဲ့တာပါငါးရီစီကမျိုးပီဇာ DNA တွေရယူပြီးတော့ငါးရီကိုမဲခေါင်မြစ်ထဲပြန်လို့ပေးခဲ့တာပါပြည်သူလူထုရဲ့ပါဝင်မှုကြောင့်သဘောဝပတ်ဝန်းကျင်နဲ့ဂေယာဗေဒစနစ်တွေထင်းထင်းရေးခုလိုအောင်မြင်မှုရလာတာဖြစ်တယ်လို့ကမ္ဘောဒီးယားငါးလုံငန်းကပြောပါတယ်ကမ္ဘာမှာအရှားပါဆုံးနဲ့အကြီးဆုံးရေချိုငါးမျိုးစစ်တစ်ခုဖြစ်တဲ့မဲခေါင် Giant Catfish ငါးရီအခုလိုပြန်ပြီးတော့တွေ့မြင်လာရတဲ့အတွက်သဘာဝပတ်ဝန်းကျင်ထင်းထင်းရေးသမားတွေကြားစိတ်အားတက်ကြွလာနေကြပြီးရှင်နေတရဝါနဲ့ဂေယာဗေဒစနစ်တွေထပ်ပြီးတော့မပြတ်စီရအောင်ဝိုင်းဝန်းထင်းထင်းကြဖို့တိုက်တွန်းနှိုးဆော်နေကြတာလည်းဖြစ်ပါတယ်။ကျမနံပါတ်ပ
ါမျိုးတုံးလူနေကပ္ပရေချိုတရဝါမျိုးစိတ်အကြောင်းနဲ့လောင်ပြပြခဲ့တာပါ။အခုတော့သတင်းတွေတဲကသူတပါစိုက်ဘာရာဇဝတ်မှုကိုပြောထားပါတယ်။ကမ္ဘာတဝန်းတနေ့တခြားများလာတဲ့ సైబర్ ရာဇဝတ်မှုနဲ့ online လေလံမှုအန္တရာယ်အများဆုံးနိုင်ငံတွေအကြောင်းမညညိုလင်းပြောပြပေးပါအောင်ခင
်ဗျ။ကမ္ဘာကြီးမှာဤပညာတွေတိုးတက်လာတဲ့အတူအင်တာနက်အွန်လိုင်းတွေကနေပုံစံမျိုးစုံနီလန်ပေါင်းစုံနဲ့လိမ်လည်မှုတွေကလည်းတနေ့တဲ့တနေ့များလာတာကိုမြင်တွေ့လာကြကြုံတွေ့လာကြရတာပါဒီလိုခေတ်မီတိုးတက်လာတဲ့ဤပညာတွေဟာလိမ်လည်သူတွေအတွက်လက်နက်တစ်ခုဖြစ်လာတယ်လို့လည်းလေ့လာသူတွေကပြောဆိုကြပါတယ်ဗန်နေရငွေတွေကိုအရင်ကလက်နက်တွေကန်ဆောင်ပြီးဓားများတိုက်တာမျိုးနဲ့ယူကြရပေမဲ့အခုအချိန်မှာကွန်ပျူတာတစ်လုံးအသုံးချပြီးရယူနိုင်နေတဲ့အခြေအနေမျိုးတွေထိရှိလာနေတယ်လို့လည်းဆိုကြတာပါ Cyber Scam လို့ပြောဆိုကြတဲ့အင်တာနက်ကနေဤပညာတွေအမျိုးမျိုးသုံးပြီးလိမ်လည်တာလိမ်လည်နိုင်မှုအတွက်နဲ့တခြားမယိုးသားတဲ့အကြောင်းအရာတွေအတွက်အချက်လက်တွေကိုခိုးယူတာဖျောက်ဖျက်တာစတဲ့ Cyber ရာဇဝတ်မှုတွေကလည်းနေ့စဉ်နဲ့အမျှကမ္ဘာကြီးမှာကြုံတွေ့လာကြရတာပါကမ္ဘာနိုင်ငံတွေထဲမှာအခုလို Cyber ရာဇဝတ်ချိန်ချောင်မှုတွေကိုဘယ်နိုင်ငံတွေကအများဆုံးပြုလုပ်အသုံးချနေတယ်လဲဆိုတာကို Oxford တက္ကသိုလ်ရဲ့လေ့လာသူတွေဟာကျွမ်းကျင်သူပညာရှင်တွေနဲ့ပူးပေါင်းပြီးလွန်ခဲ့တဲ့3နှစ်လောက်ခရဲကနိုင်ငံပေါင်း62နိုင်ငံကိုအခြေပြုလေ့လာခဲ့ပါတယ်။အဲဒီနောက် WCI လို့ခေါ်တဲ့ကမ္ဘာစိုက်ဘာရာဇဝတ်မှုအညွှန်းကိန်းဂဏန်းတွေကိုထုတ်ပြန်ခဲ့တာပါ။2024 April 10ရက်နေ့ကထုတ်ပြန်လိုက်တဲ့ဒီညွှန်းကိန်းတွေမှာဖော်ပြထားတာကတော့ကမ္ဘာမှာစိုက်ဘာရာဇဝတ်မှုဆိုင်ရာချိန်ချောင်မှုနဲ့ကျူးလွန်မှုအများဆုံးနိုင်ငံကရုရှားနိုင်ငံဖြစ်တယ်လို့ဆိုပါရစေ။စ
ဆိုင်ဘာရာဇဝတ်မှုကရတဲ့ငွေကြေးတွေရဲ့84ရာခိုင်နှုန်းဟာနောက်ဆုံးရုရှားနိုင်ငံကိုရောက်ရှိနေတာခြေရခံမိကြတယ်လို့လည်းပြောဆိုထားတာပါ။ရုရှားရဲ့ဆိုင်ဘာရာဇဝတ်မှုတွေကြောင့်ကမ္ဘာကြီးမှာငွေကြေးအမေရိကန်ဒေါ်လာ 6.2 ထရီလီယံအထိထိခိုက်မှုရှိနေပြီးဒါကိုထိန်းချုပ်မှုမလုပ်နိုင်ခဲ့ရင်2028မှာစိုက်ဘာရာဇဝတ်မှုကြောင့်ငွေကြေးဆုံးရှုံးရမှုဟာ 13.82 ထရီလီယံအထိဖြစ်သွားနိုင်တယ်လို့လေ့လာသူတွေကပြောဆိုနေတာပါ။ရုရှားပြည်ရင်တော့စိုက်ဘာရာဇဝတ်မှုအများဆုံးကျူးလွန်တဲ့ထိတ်တန့်စင်နိုင်ငံကိုအညွန့်ကိတ်တွေမှာကြီးတဲ့အခါအစ်စ်နှစ်ကယူကရိန်းဖြစ်ပါတယ်။တရုတ်ကတော့အဆင့်3ပါအဆင့်4နေရာမှာကတော့အမေရိကန်ပြည်အောင်စုရှိနေတာပါအမေရိကန်ပြည်အောင်စုမှာတော့မိမိရဲ့ကိုရေးကိုတာအချက်လက်တွေခိုးယူတဲ့ဆိုက်ဘာရာဇဝဲမှုတွေကိုအများဆုံးတွေ့ရတယ်လို့ဆိုပါတယ်နိုင်ဂျီးရီးယားကတော့အဆင့်5မှာရှိပါတယ်နိုင်ဂျီးရီးယားရဲ့ဆိုက်ဘာရာဇဝဲမှုတွေကိုနိုင်ငံပေါင်း38နိုင်ငံမှာတွေ့ရပြီးဒီလိုရာဇဝဲမှုတွေကြောင့်American dollar 3.2 billion လောက်ဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်။ Romania ကတော့ cyber ရာဇဝတ်မှုဆိုင်ရာအများဆုံးကျူးလွန်တဲ့အဆင့်6မှာရှိနေတာပါ။အဆင့်9မှာတော့မြောက်ကိုရီးယားဖြစ်ပြီးအညွန့်ကိန်းအဆင့်10မှာက United Kingdom ၊အညွန့်ကိန်းအဆင့်9မှာက Brazil နဲ့အညွန့်ကိန်းအဆင့်10မှာတော့ India တို့ဖြစ်တယ်လို့ဖော်ပြထားပါတယ်။The March ဆိုတဲ့ internet စာမျက်နှာမှာလည်းပြီးခဲ့တဲ့2024ခုနှစ်အတွင်းကမ္ဘာပေါ်က online ကနေချိတ်ဆက်လင်းလဲမှုအများဆုံးဆယ်နိုင်ငံကိုဖော်ပြထားပါဗျ။အဲ့ဒီနိုင်ငံတွေကိုအစင်လိုက်ကြည့်မယ်ဆိုရင်တော့ Russia, India, Nigeria, American ပြည်အောင်စု, တရုတ် Pakistan, United Kingdom, Brazil, တောင်အာဖရိကနဲ့ Romania တို့ပဲဖြစ်ပါတယ်။
Victims come from across the ASEAN region. So that is from Indonesia, Laos, PDR, Malaysia, Myanmar, Philippines, Singapore, Thailand.
ကုလသမဂ္ဂရဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ UNODC ရဲ့2023ခုနှစ်ကနောက်ဆုံးထုတ်ပြန်ခဲ့တဲ့အစဉ်ခန်းစာမှာတော့မြန်မာနိုင်ငံအပါအဝင်အရှိနဲ့အရှိတောင်အာရှမဲခေါင်မြဝန်းတလျှောက်မှာအခြေစိုက်လှုပ်ရှားနေကြတဲ့စိုက်ဘာရာဇဝတ်မှုတွေကြောင့်တနှစ်အတွင်းအမေရိကန်ဒေါ်လာ18ဘီလီယံကနေ39ဘီလီယံအထိဆုံးရှုံးမှုတွေရှိနေတယ်လို့ထပ်ပြထားပါတယ်ရှင်
။ Cyber ရာဇဝတ်မှုမညညလေးပြောပြခဲ့တာပါ။အခုတော့ VO ရဲ့စနေညအစည်းအဝေးဆုံးမသက်ခင်သတင်းချင်းချုပ်ကိုစော်မှုကျော်ပြောပြပေးပါအောင်ခင်ဗျာ
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Los Angeles တဝိုက်တော်မီဒန်ခံရတဲ့နေရာတွေမှာနေနေတဲ့ဝင်ရောက်ခိုးယူမှုတွေကနေကာဝင်နိုင်ဖို့ညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။ Los Angeles မြို့တဝိုက်မဖြစ်မနေဘေးလွတ်ရာသွားကြဖို့အမိန့်ထုတ်ထားတဲ့နေရာတွေမှာည6နာရီကနေမနက်6နာရီအထိအပြင်မထွက်ကြဖို့အမိန့်ထုတ်ထားတဲ့ကြောင်း Los Angeles ရဲချုပ် Jimmy McDonald ကပြောပါတယ်။ဒီနေရာတွေမှာဘယ်သူမှရှိနေဖို့မလိုပါဘူး။တကယ်လို့ဒီနေရာတွေမှာတွေ့ရှိရင်အဖမ်းခံရမယ်လို့ LAPD ရဲချုပ်ကတောက်ကြနေညပိုင်းကပြောဆိုခဲ့ပါတယ်။အတိတ်တက်လာမဲ့ Trump အစိုးရအနေနဲ့ Indo-Pacific ဒေသကမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးခိုင်မအောင်ဆက်လက်လှုပ်ဆောင်ဖို့သမ္မတ Bush အစိုးရကတိုက်တွန်းပါတယ်တရုတ်နိုင်ငံနဲ့မြောက်ကိုရီးယားရဲ့ချင်းကြောက်တဲ့ရန်အပေါဝင် Indo-Pacific ဒေသလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်လက်ရှိ American အစိုးရကချမှတ်ထားတဲ့မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်ရေးအပေါဝင်မဟာဗျူဟာကိုသမ္မတ Trump အစိုးရအနေနဲ့ဆက်လက်ကျင့်သုံးသင့်တယ်လို့အကြံပေးခဲ့ရတာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ကြောက်တော်မြို့ပေါ်ကိုစစ်ကောင်စီကဒီကနေ့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အရသာ6ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။ရှမ်းရွာအပါအဝင်လူနေရပ်ကွက်တွေနဲ့ဈေးဝယ်သူတွေစီကနေတဲ့မြို့မှာဈေးရွှေဆိုင်တန်းတွေရှိတဲ့ဘက်ကိုမနက်ပိုင်းမှာဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်28ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ရခိုင်ဘက်ကလာတဲ့သတင်းတွေကဖော်ပြပါတယ်။စစ်တပ်ကလေရင်3ချိန်လာပြီးဘုံအလုံး15လုံးလောက်ကျဲချသွားတယ်လို့လည်း AAR ခတပ်တော်ကပြောဆိုပါတယ်။
ကျေးဇူးပါကိုစုံမကျော်ရေအခုလိုသတင်းချင်းချုပ်ပြီးမှာတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကကိုရနိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချက်နဲ့စိုက်တာဟမ်ဒေါန်တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝိမေမှာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလည်းအိပ်စက်အနားယူနိုင်ကြပါစေနှင်း
This program has come